Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2015ခုနှစ်ဇူလိုင်လ16ရက်ကြာသာရင်းနှီးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်စစ်စစ်မှုကတော့ကျွန်မခင်ပြထွေးပါရှင်
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အီရန်နိုင်ငံကနျူကလ িয়ার စီစဉ်တဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်မဟာမိတ်တွေလက်ခံလာအောင်အမေရိကန်အစိုးရတာဝန်ရှိသူတွေဒီကနေ့လဲဆက်လက်ကြိုးပမ်းနေကြပါတယ်။ဂျပန်နိုင်ငံရဲ့စစ်ပတ်ဆိုင်ရာလုပ်ငန်းတွေပေါ်ကန့်သတ်မှုတွေကိုရှော့ချပေးမယ့်ဥပဒေတရားကိုအောက်လွှတ်တော်မှာတည်ပြုလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တို့ချိန်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီကနေ့မြူးတီလီမျိုးကအိန္ဒိယမြန်မာနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာဒေလူအကြောင်းအရာတွေကိုအဓိကထားဆွေးနွေးခဲ့ကြပါလေ။
ဒါဆိုလူမျိုးတွေကတော့အဓိကတော့ကျွန်တော်တို့ကပညာထားတဲ့ဟာလဲသိပြီးသားပါ။ဒါလဲဆိုတော့နိုင်ငံရဲ့နေနိမိတ်ကိုနော်ဒီနေမျိုးတခြားနိုင်ငံပေါ်မှာသွားပြီး
မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတာဝန်ရှိသူတွေဦးပြောပြခဲ့တာပါ။မကြခင်ပြည်စုံနာဆင်နိုင်ပါတယ်။တခါမြန်မာနိုင်ငံအတွင်းကလေးစစ်သားအုံပြမှုအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂကဘာတွေလှုပ်ဆောင်ဖို့သတိပေးတိုက်တွန်းထားတယ်လဲ။နောက်လာမယ့်ရွေးကောက်ပွဲမှာယာယီတပ်သေးခံလက်မှတ်ကိုက်ဆောင်ထားသူတွေမဲပေးခွင့်ရမှာလားဆိုတာနဲ့မြန်မာနိုင်ငံအတွင်းသွေးလုံတော်ကွေးရောဂါဖြစ်ပွားမှုအခြေအနေတွေကိုလည်းမကြခင်မှာတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လင်းပေးသွားမှာပါရှင်။အခုတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မြို့သက်တို့ကတက်လက်ကြီးညာပေးကြပါမယ်ရှင်
။ဤရငယ်နျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူညီချက်ရရှိခဲ့တဲ့အပေါ်အမေရိကန်ဥပဒေပြုအမတ်တွေစန့်ကျင်တဲ့သဘောထားရှိနေကြတဲ့မဟာမိတ်တွေလက်ခံလာအောင်အမေရိကန်အစိုးရတာဝန်ရှိသူတွေနီလန်ပေါင်းစုံနဲ့ဒီကနေ့လဲဆက်လက်ကြိုးပမ်းသွားဖို့ရှိနေပါတယ်။ဤရနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ဟန်တားနိုင်မဲ့အကောင်းဆုံးနီလန်ဖြစ်နေလဲသမ္မတဘရက်အိုဘားမားကိုလည်းမနေ့တုန်းကအခိုင်အမာကောက်ွယ်ပြောဆိုထားတာပါ။သမ္မတအိုဘားမားရဲ့ဒီမိုကရက်တစ်ပါတီအောက်လွှတ်တော်ကိုယ်စားလှယ်နဲ့မနေ့တုန်းကတီးတန့်တွေ့ဆုံခဲ့တဲ့ဒုတိယသမ္မတဂျိုးဘိုင်ဒန်ကလည်းဒီကနေ့ထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာသဘောတူညီချက်နဲ့ပတ်သက်လို့ပြောဆိုဖို့စီစဉ်ထားပါတယ်။ရပောင်း60အတွင်းသုံးသက်စီစဉ်ရမယ်ကွန်ဂရက်လွှတ်တော်အနေနဲ့ဤရနေရရှိထားတဲ့သဘောတူညီချက်ကိုလက်မခံဆန့်ကျင်ခဲ့မယ်ဆိုရင်တော့ဆုံးဖြတ်ချက်ကိုဗီဒီယိုအနာသုံးပယ်ချမယ်လို့လည်းသမ္မတကသတိပေးထားတာပါ။သမ္မတရဲ့ဗီဒီယိုအနာကိုတော့အထက်နဲ့အောက်လွှတ်တော်နှစ်ရက်ကသုံးပုံနှစ်ပုံထောက်ခံမှုရမှသာပဲဖြစ်နိုင်မှာဖြစ်ပါတယ်။ဒီချိန်မှာပဲနိုင်ငံရေးလောကမှာဩစာကြီးမားတဲ့ American Israel လူမှုဆက်ဆံရေးကော်မတီကတော့သဘောတူညီချက်မှာကြီးမားတဲ့အမှားယွင်းတွေပါနေတယ်လို့ပြောဆိုခဲ့တယ်လို့သဘောတူညီချက်ကိုပယ်ချဖို့ Congress တို့တော်ကိုယ်စားလှယ်ကိုဝိုင်းပြောကြဖို့လည်းတိုက်တွန်းထားပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu ကတော့ Iran နဲ့ဆွေးနွေးညီနဲ့နေချိန်ကလေးကထက်ထက်လေးလေးဝေဖန်ပြောဆိုနေခဲ့တယ်လို့သဘောတူညီချက်ကိုလည်းလက်မခံနိုင်ဘူးလို့မနေ့တုန်းကပဲပြောဆိုခဲ့ပါတယ်။
ဂရိလွတ်တော်အမတ်တွေကကျွေးမီဆိုင်ရာသဘောတူညီမှုအတွက်ဖြူပင်ပြောင်းလဲမှုတွေလုပ်ဖို့ကြံတဲ့ပရင်းနေမနဲ့အစောပိုင်းမှာအတီးပြုတ်ပေးခဲ့တဲ့နောက်မှာတော့ဂရိကျွေးမီဆိုင်ရာကယ်ဆယ်ရေးအတွက်ချင်းဝေချထားပေးဖို့နီလန်းတွေကိုဆွေးနွေးဖို့ဥရောပဗန္ဒယေးဝန်ကြီးတွေဒီကနေ့ပဲတယ်လီဖုန်းနဲ့အစည်းအဝေးခေါ်ညှိနှိုင်းနေကြပါတယ်။ဂရိငွေကြေးအကျပ်တဲအတွက်ချင်းဝေပို့ပြီးချထားပေးဖို့အလဲလဲနေနဲ့ကျွေးရှင်တွေတောင်းဆိုတဲ့ဖြူပင်ပြောင်းလဲမှုတွေလုပ်ဖို့အတွက်လွှတ်တော်အမတ်တွေကထောက်ခံမဲ့ပေးခဲ့ကြတာပါ။ဂရိနိုင်ငံကဥရောပဘိုးဘန်ကြီးကိုအကျွေးဒေါ်လာတန်ပေါင်း4600ပေးဆက်မယ်နောက်ဆုံးရဟာတင်းနှလာနေဖြစ်ပါတယ်။ဂရိလက်ရှိအာဏာရဆရဆာပါတီဟာဒီလူသိမ့်မကြိုက်ကြတဲ့ဖြူပင်ပြောင်းလဲဥပဒေကိုဥရောပလူလာတဲ့တိုက်ခံပါတီတွေရဲ့ထောက်ခံမှုရပြီးထောက်ခံမဲ229မဲကန့်ကွက်မဲ64မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဆရီဇာပါတီဝင်တွေထဲမှာအဖွဲ့ဝင်38ယောက်ကကန့်ကွက်ကြပြီးဒီထဲမှာဆွမ်းအင်ဝင်ကြီးပန်နဂိုဒစ်လာဗာဇန်နစ်နဲ့အရင်ဗန္ဒာယီဝင်ကြီးယန်နစ်ဗာရိုဖီကတ်တို့လည်းပါဝင်ပါတယ်။ကျွေးရှင်တွေရဲ့တောင်းဆိုချက်ကိုအယုံကြည်မရှိပေမဲ့ဖိအားပေးခံနေရတာမို့လက်ခံမှုကလွဲလို့တခြားရွေးစရာလည်းမရှိဘူးလို့ဂရိဝင်ကြီးချုပ်အလက်စီစီပရက်စ်ကအခုလိုမဲမခွဲခင်ကလေးမှာပဲလွှတ်တော်အမတ်တွေကိုပြောကြားခဲ့တာပ
ါဆွစ်ဇာလန်နိုင်ငံမှာဖက်စီထားတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ထိပ်တန်းအရာရှိ9ယောက်ထဲကတယောက်ကိုအဂရိလိုက်စားမှုနဲ့အမှုရင်ဆိုင်မှုအမေရိကန်ကိုလွှတ်ပြောင်းပေးလိုက်တဲ့အကြောင်းဆွစ်ဇာလန်အာဏာပိုင်ကပြောပါတယ်မနေ့ကပဲလွှတ်ပြောင်းပေးခဲ့တာလို့ဆွစ်ဇာလန်တရားရေးဌာနကပြောဆိုခဲ့ပေမဲ့လွှတ်ပြောင်းပေးလိုက်သူဟာဘယ်သူလဲဆိုတော့တော့မပြောပါဘူးဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာပဲအမေရိကန်ရဲတပ်ဖွဲ့ကလူ3ဦးလက်ကိုလွှတ်ပြောင်းပေးခဲ့ပြီးနယူးယောက်မြို့ကိုခေါ်သွားခဲ့တယ်လို့လည်းတရားရေးဝန်ကြီးဌာနကဒီကနေ့ပဲပြောဆိုခဲ့တာပါအချင်းပြတ်ချက်ဆမှုနဲ့အမေရိကန်ပြည်အောင်စုကဆွဆွဲထားပြီးဆွစ်ဇာလန်နိုင်ငံမှာဖက်စီခံထားရတဲ့ FIFA ရရှိ9ယောက်ထဲကတယောက်ကတော့အမေရိကန်ပြည်အောင်စုကိုပြန်လည်လွှတ်ပြောင်းပေးဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဆွစ်ဇာလန်နိုင်ငံကသဘောတူလက်ခံထားတာဖြစ်ပါတယ်အမေရိကန်ကိုလွှတ်ပြောင်းပေးလိုက်တဲ့သူအပါအဝင် FIFA ရရှိ9ဦးဟာကွန်ကာ ကပ်ဘောလုံးဖွဲ့ချုပ်မှထိတ်တန့်တာဝန်ယူခဲ့သူတွေဖြစ်ကြပြီးမေလ29ရက်နေ့မှာပဲဆွစ်ဇာလန်နိုင်ငံဇူရစ်မြို့ကဟိုတယ်တစ်ခုမှာဖမ်းဆီးခံခဲ့ရတာပါသူတို့အားလုံးကတော့မြောက်နယ်တောင်အမေရိကနိုင်ငံတွေကဘောလုံးပွဲစဉ်တွေမှာလုပ်ငန်းရှင်တွေစီကဒေါ်လာသန်းပေါင်း150ကျော်ထိလက်စားခဲ့တဲ့အမှုနဲ့ပတ်သက်နေတယ်ဆိုပြီးအမေရိကန်အာဏာပိုင်ကဆွဆွဲထားပါတယ
်အမေရိကန်သမ္မတဟောင်း American သမ္မတဟောင်း George H.W. Bush ဟာချော်လဲပြီးလေဗင်းကအယူကျိုးသွားတဲ့အတွက်ရှေးဥမှာကုသမှုခံယူနေရပါတယ်။သူကအရင်သမ္မတဟောင်း George W. Bush နဲ့အခုသမ္မတလောင်းရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်မဲ့ Jeb Bush တို့ရဲ့ဖခင်ဖြစ်ပါတယ်။1989ခုနှစ်ကနေ93ခုနှစ်အထိသမ္မတတာဝန်တန်းဆောင်ခဲ့တဲ့ Republican Party ဝင်အသက်62နှစ်ရှိပြီဖြစ်တဲ့ Mr. Bush ဟာ American အရှေ့မြောက်ကမ်းရိုးတန်းကသူ့မိသားစုနွေရာသီနေရှိရာ Ken Bankport နဲ့တိတ်မဝေးတဲ့ Main ပြည်နယ် Portland မြို့ကရှေ့မှာစေကူတာမှုခံယူနေတယ်လို့သူ့ရဲ့ပြောခွင့်ရဂျင်မက်ခရက်ကဒီကနေ့ကြေညာပါတယ်။မစ္စတာဘုရှ်ရဲ့အခြေအနေဟာတိတ်ဆိုးဝမှုမရှိဘဲစေယုံမှာတိတ်ကြဖို့မရှိပေမဲ့အိမ်ပြန်ရင်တော့လေဗင်းကိုထိန်းထားနိုင်မယ့်အထောက်ကူသုံးဖို့လုံကောင်းလုံနိုင်တယ်လို့လည်းပြောပါတယ်။မစ္စတာဘုရှ်ဟာအမေရိကန်ပြည်ထောင်စုရဲ့42နှစ်ဆက်မြောက်သမ္မတတာဝန်ထမ်းဆောင်ခဲ့ခြင်းကစပြီးအခုထိတက်တက်ကြွကြွနဲ့လှုပ်ရှားနေသူဖြစ်ပါတယ်။သူ့သားတွေရဲ့နိုင်ငံရေးအလုပ်တွေအတွက်ပံ့ပိုးပေးနေသူဖြစ်တယ်လို့သူ့ရဲ့အသက်80နဲ့85နှစ်မွေးနေ့တွေမှာအလွတ်လေဒီခုံခဲ့တာအပြင်သူ့အသက်90ပြည့်မွေးနေ့မှာလည်းကြီးကျက်သူပါတဲ့လေဒီခုံတာတွေကိုလှုပ်ဆောင်ခဲ့သူပါ။ဒါပေမဲ့လည်းအရွယ်ထောက်လာတာနဲ့အမျှပါကစ္စတန်ရောဂါစပြီးဖြစ်လာတာမို့ပရိသတ်တွေနဲ့တွေ့ဖို့သွားတဲ့နေရာတွေမှာတော့ဘိန်းတက်ကလထိုင်နဲ့သွားနေပြီဖြစ်ပါတယ်။သူ့သမရတာဝန်မထမ်းဆောင်ခင်ကလည်းသမရရော်နယ်ရီဂန်ရဲ့ဒုသမရဖြစ်နေတက်တန်းနှစ်နှစ်စလုံးကိုတာဝန်ယူခဲ့သူဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဆိုမာလီယာနိုင်ငံတောင်ပိုင်းမှာအဝေးထိန်းဒုံးလီရင်နဲ့တိုက်ခိုက်မှုကြောင့်အယ်ကိုင်ဒါစစ်သွေးကြွရင်နဲ့ဆက်နွယ်တဲ့အယ်ရှာဘက်အဖွဲ့ခေါင်းဆောင်၄ယောက်သေဆုံးသွားပါတယ်ဂီရိုဒေတာအတူတူမြို့နီမနေ့နောက်ပိုင်းမှာအမေရိကန်ကဒုံးလေယာဉ်နဲ့တိုက်ခတ်ခဲ့တယ်ဆိုပြီးဆိုမာလီယာနိုင်ငံကသတင်းတွေမှာဖော်ပြနေတာတွေကိုတော့အမေရိကန်စစ်တပ်ကတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။ဒီဆုံးသူတွေထဲမှာတော့ကင်ညာနိုင်ငံမှာပြီးခဲ့တဲ့ဧပြီလတုန်းကဒုံးကလူပေါင်း148ယောက်တိဆုံးခဲ့ရတဲ့တပ်စုကြောင်းကအကြမ်းဖက်တိုက်ခတ်မှုကိုနောက်ကွယ်ကနေအဓိကစီစဉ်သူဖြစ်တဲ့မိုဟာမက်ခွန်ကိုလည်းပါဝင်တဲ့အကြောင်းကင်ညာနိုင်ငံတာဝန်ရှိသူတွေကပြောပါရယ်။နောက်ထပ်တိဆုံးသွားတဲ့အရှာဘက်အဖွဲ့ခေါင်းဆောင်တွေထဲမှာတော့ဂျူဘာအောက်ပိုင်းဒေသကဒုတိယတပ်မှူးတူဖြစ်တဲ့ဂျမာဒူရာနဲ့စစ်ပဆိုင်ရာအစင်းမြင့်ရရှိသူဖြစ်တဲ့အစ္စမဲဂျာဘာတို့လည်းပါဝင်တဲ့အကြောင်းကင်ညာပြင်ကြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ။ဆိုမာလီယာမြို့တော်မိုဂါဒီရှုရဲ့နောက်တောင်ဘက်ကီလိုမီတာ400လောက်အကွာမှာရှိတဲ့ဘာဒရီယာမြို့ဟာအရှာဘက်အဖွဲ့ရဲ့အမာခံနယ်မြေတစ်ခုဖြစ်ပြီးဆိုမာလီယာစစ်တပ်တွေနဲ့အီသီယိုးပီးယားတပ်တွေကပြန်လည်သိမ်းပိုက်နိုင်မှုကြိုးပမ်းနေတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်
တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားမှာပူးတွဲဖွင့်နေထားတဲ့ဆက်ယုံတွေအတွက်လဝါခနဲ့ပတ်သက်ပြီးကာလကြာမြင့်စွာအဆင်မပြေဖြစ်နေတာကိုဖြေရှင်းဖို့အတွက်တောင်မြောက်ကိုရီးယားနှစ်နိုင်ငံအရာရှိတွေချက်တပရီးနေမှာတွေ့ဆုံဆွေးနွေးနေကြပါတယ်။တောင်ကိုရီးယားကိုယ်စားလှယ်တွေဟာအချိန်နဲ့တင်းမာနေတဲ့နှစ်နိုင်ငံကြားနယ်စပ်ကမြောက်ကိုရီးယားဘက်ခြမ်းမှာတည်ထားတဲ့ကေဆောင်းစစ်မှုဇုံကိုချက်တပရီးနေအစောပိုင်းမှာပဲထွက်ခွာသွားပါတယ်။ဒီကနေ့ဆွေးနွေးပွဲဟာဒီစစ်မှုဇုံရဲ့ပူးတွဲကော်မရှင်အတွက်တနှစ်လောက်အတွင်းပထမဆုံးဆွေးနွေးပွဲဖြစ်ပြီးစစ်မှုဇုံပုံမှန်လည်ပတ်နိုင်ရေးအတွက်ဆွေးနွေးဖို့ကြံနေတဲ့ပြဿနာတွေကိုဆွေးနွေးကြမှာဖြစ်ကြောင်းတောင်ကိုရီးယားအဖွဲ့ခေါင်းဆောင်လီဆန်မင်းကပြောပါတယ်။မတ်လကဆက်ပြီးမြောက်ကိုရီးယားကစစ်မှုဇုံထဲမှာရှိတဲ့သူ့အလုပ်သမားတွေအတွက်အနည်းဆုံးလောကလာစာကိုဒေါ်လာ80.35စင်ကနေ84ဒေါ်လာအထိတိုးမြှင့်သတ်မှတ်ပေးဖို့အတွက်တစ်ဖက်သက်လှုပ်ဆောင်ရကနေနိုင်ငံခြားအငင်းပွားမှုတွေကာလကြာရှည်နေတာဖြစ်ပါတယ်။တောင်ကိုရီးယားဘက်ကလည်းလာစာအပြောင်းလဲအတွက်နှစ်ဖက်အပြန်အလှန်သဘောတူညီချက်ယူပြီးမှလှုပ်ဆောင်ဖို့တတ်သမှတ်ထည့်ပြောဆိုနေတာပါ။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားရှာရှာပါပါစီးပွားရေးပူးတွဲလှုပ်ဆောင်တဲ့ဒီဆက်မှုဇုံကို2004ခုနှစ်ခေတ်ကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးအဲဒီကတောင်ကိုရီးယားဆက်ယုံ120လောက်မှာမြောက်ကိုရီးယားအလို့သမား9300ကျော်အလုံးလုံးနေကြတာဖြစ်ပါတယ်။မြောက်ကိုရီးယားက2013ခုနှစ်နှစ်နိုင်ငံတန်တမန်အရေးတင်းမာမှုတွေရှိခြင်းကဆက်မှုဇုံကို9လကြာပိတ်ပစ်ခဲ့တာပါ။ အခုအငင်းပွားမှုတွေပိုးပြီးဆိုးလာရင်စက်ရုံတွေကိုယာယီပိတ်ပြစ်မှစိုးရိမ်နေကြပါတယ်ဒီစက်ရုံတွေကရတဲ့ဝင်ငွေဟာမြောက်ကိုရီးယားအစိုးရအတွက်အရေးပါတဲ့ဝင်ငွေတစ်ခုလည်းဖြစ်ပါတယ
်ဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်နိုင်ငံရဲ့ငင်းချိုင်းမူဝါဒတွေကနေခွဲထွက်လာတဲ့တမန်ဝင်ခြေလှမ်းတရအဖြစ်စစ်ဖက်ဆိုင်ရာလုပ်ငန်းတွေပေါ်ကတ်တတ်မှုတွေကိုရှော့ချပေးမဲ့ဥပဒေတရကိုအောက်လွှတ်တော်ကတည်ပြုလိုက်ပါတယ်အခြေချကန့်ကွက်မှုတွေနဲ့အဓိကတက်ခန့်နိုင်ငံရေးပါတီတွေကသဘိမောက်တာတွေကြုံခဲ့ရပေမဲ့အခြေတင်ဖြစ်စရာစီစဉ်တွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အနာရပါတီထောက်ခံမှုနဲ့ဒီကနေ့မှပဲအတည်ပြုလိုက်တာပါဝန်ကြီးချုပ်ကတော့ဂျပန်နိုင်ငံပတ်ဝန်းကျင်မှာလွန်ကျော်ရေးအခြေအနေကပုံမခက်ခဲကြမ်းတမ်းလာနေတယ်လို့မဲခွဲအတည်ပြုပြီးနောက်မှာပြောကြားသွားပါတယ်ဂျပန်လူထုကိုကာကွယ်ဖို့နဲ့စစ်မဖြစ်အောင်ဟန်တားနိုင်ဖို့ဒီဥပဒေတွေကမရှိမဖြစ်အရေးကြီးတယ်လို့လည်းပြောဆိုခဲ့တာပါတိုက်ခိုက်လွတ်တော်အမတ်တွေကတော့လွန်လောက်တဲ့ဆွေးနွေးညှိနှိုင်းမှုတွေမလုပ်ဘဲဝန်ကြီးချုပ်ရဲ့ Liberal Democratic Party ကလွတ်တော်ကော်မတီတရက်ကနေဥပဒေကိုအတည်ပြုခဲ့တယ်ဆိုပြီးမချင်မနှက်ဖြစ်ခဲ့ကြပါတယ်နေမြေပိုင်ဆိုင်မှုတွေဂျပန်နိုင်ငံနဲ့အငင်းပွားနေတဲ့တရုတ်နိုင်ငံကအကြီးအကျယ်ဩဇာချဲ့ထွင်လာနေရတဲ့ကိုတုံ့ပြန်မှုတစ်စိတ်တစ်ပိုင်းဖြစ်ဝန်ကြီးချုပ်အာဘေကတော့တင်းတင်းကျပ်ကျပ်ချုပ်ကန့်ခံရတဲ့ကာကွယ်ရေးတပ်ဖွဲ့တွေပူအားကောင်းလာအောင်လုပ်မယ်လို့ကတိပြုထားတာပါတရုတ်နိုင်ငံကတော့ဂျပန်အောက်လွှတ်တော်မှာဥပဒေကိုတည်ပြုလိုက်တဲ့ပေါ်ဒီနေ့မှပဲပြစ်တင်ပြောဆိုလိုက်ပြီးဒုတိယကမ္ဘာစစ်နောက်ပိုင်းကာကွယ်ရေးအတွက်ကဆက်လက်အာရုံစိုက်ဆောင်ရွက်သွားမယ်လို့ဆိုတဲ့ဂျပန်နိုင်ငံရဲ့မူဝါဒတွေပေါ်မှာလည်းမေးခွန်းထုတ်ခဲ့ပါတယ်
ပိကရနှစ်ကလူအများပြားသိဆုံးခဲ့ရတဲ့ကက်ရှမီးယားဒေသကအကြမ်းဖက်မှုတွေအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားအပြန်အလှန်ဖြစ်တင်နေကြပါတယ်။အရသာ၄ဦးနဲ့မနေ့သိဆုံးပြီးနောက်၄ဦးလောက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုတွေဟာအိန္ဒိယတပ်တွေဘက်ကအကြောင်းမဲ့လှုပ်ဆောင်မှုလို့ပါကစ္စတန်ဘက်ကကြက်သက်ပြင်းနဲ့မှဆွဆွဲလိုက်ပါတယ်။နိုင်ငံကြားရေးဝန်ကြီးဌာနကလည်းအစ္စလာမဘတ်မှာရှိတဲ့အိန္ဒိယကော်မရှင်နာမင်းကြီးကိုဆင့်ခေါ်ခဲ့တယ်လို့သူတို့ခေါ်နေဆက်နဲ့ဝင်းဟင်ပိုင်နဲ့ဆိုင်ရာချိုးဖောက်မှုတွေရှိတယ်ဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းစာပေးပို့ခဲ့ပါတယ်။အိန္ဒိယရဲ့မောင်းသူမပါတဲ့ထောက်လှမ်းဒရုန်းယာဉ်ဟာပါကစ္စတန်ဝင်းဟင်ပိုင်နဲ့ထဲကိုတရားမဝင်ဖြတ်ကျော်ဝင်ရောက်လာတာမှို့ပါကစ္စတန်တပ်တွေကဗုဒ္ဓဘူးနေ့ကပြစ်ချခဲ့ရကြောင်းပါကစ္စတန်ဘက်ကပြောပါတယ်။ဒီဆက်ဆွဲချက်ကိုတော့အိန္ဒိယဘက်ကညှင်းဆိုပါတယ်။အိန္ဒိယကလည်းပါကစ္စတန်တပ်တွေဟာကျသပရီနေမနဲ့အစောပိုင်းမှာနယ်စပ်ကျော်ဖြတ်ပြီးပစ်ခတ်ခဲ့တဲ့အတွက်အနည်းဆုံးရွာသား3ဦးထိခိုက်ဒဏ်ရာမှုရရှိခဲ့တယ်လို့ပြောပါတယ်။ဗုဒ္ဓဟူးနေ့ကတော့ကက်ရှမီးယားဒေသမှာတနက်နေ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးအမျိုးသမီး2ဦးသေဆုံးပြီး2ဦးထဲမှာဒဏ်ရာရရခဲ့တယ်လို့အိန္ဒိယကပြောပါတယ်။ဒါပြင်ပါကစ္စတန်ဟာအပစ်ခတ်ရဆဲရေးကိုအကြိမ်ကြိမ်ကျိုးဖောက်ခဲ့တယ်လို့ပြောပြီးကန့်ကွက်ကြောင်းအိန္ဒိယအစိုးရကစာပေးပို့ခဲ့ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ဒေါခင်မျိုးသက်တို့ကကြီးနာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလဲတင်ပြပေးပါမယ်။အိန္ဒိယမြန်မာနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲမှာဒီနေ့ပါတွေအဓိကဆွေးနွေးခဲ့ကြတဲ့ဆိုတာကိုအရင်ဆုံးကြည့်ကြရအောင်ပါ။အိန္ဒိယမြန်မာနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီနေ့ညနယူးဒေလီမြို့ကစီဝေးမှာနေဆက်လုံခြုံရေးကုံသွယ်ရေးနဲ့စွန့်ရင်ဆိုင်ရာကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်ဆံရေးအတွက်အရေးပါတဲ့အဓိကအကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံနဲ့ဒေသအတွင်းမှာဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးတို့အတွက်ဒီနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုအချိန်မြင့်တင်သွားဖို့ကိုလည်းနိုင်ငံသားရေးဝန်ကြီးတွေကသဘောတူခဲ့ကြပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်ကတင်ပြပေးပါမယ်ရှင်။
အိန္ဒိယနိုင်ငံညူဒေလီမှာဒီကနေ့ကျင်းပတဲ့အိန္ဒိယမြန်မာပူးတွဲညှိနှိုင်းတံမီးရေးကော်မရှင် JCC အစည်းအဝေးအတွင်းနှစ်နိုင်ငံဆက်ဆံရေးအရှိန်တိုးမြှင့်မှုကိစ္စရပ်တွေအပါအဝင်ကာကွယ်ရေးနဲ့နယ်စပ်လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနလက်အောက်ခံနိုင်ငံရေးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးစိုးလင်းဟန်ကအခုလိုပြောပါတယ
်။နယ်စပ်လုံခြုံရေးကတော့အဓိကတော့ကျွန်တော်တို့ကညှိနှိုင်းထားတဲ့ဟာလည်းရှိပြီးသားပါ။ဘာလဲဆိုတော့နိုင်ငံရဲ့နယ်နိမိတ်ကိုနော်နယ်မြေကိုတခြားနိုင်ငံပေါ်မှာသွားပြီးတော့အော်ဒီပြုနေတဲ့နော်ရန်ပြုနေတဲ့တောင်ကျန်းသူတွေဖွဲ့စည်းတွေကိုတုံချခုမပေးဘူးဆိုတာနဲ့နှစ်ဆရောကဒီလိုမျိုးရှိထားပြီးသားပါခင်ဗျာဒါကလည်းကျွန်တော်တို့ညီညာစွာရှင်တို့ရှင်တွဲနေတိုင်းမူကြီးအားချက်နဲ့ညီဆောင်ရတဲ့ဆိုတဲ့ဟာဒါကျွန်တော်တို့long standing proposition ပါပဲခင်ဗျာဒီတိုင်းပါပဲအဲ့ဒါကြောင်းလဲခြင်းမရှိပါဘူ
းပထမဆုံးအကြိမ်ဖြစ်ဒီကနေ့ကျင်းပတဲ့အိန္ဒိယမြန်မာပူးရဲညှိနှိုင်းရေးကော်မရှင် JCC အစည်းအဝေးမှာမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းနဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆက်ရှမာဆွာရက်တို့ကပူးရဲသဘာပတိအဖြစ်ဆောင်ရွက်ခဲ့ပါတယ်လွန်ခဲ့တဲ့လကမြန်မာနိုင်ငံအနောက်မြောက်နယ်စပ်မနီပူဒေသတွင်သဘုံတွေခြုံခိုးတိုက်ခိုက်ခဲ့လို့အိန္ဒိယအစိုးရတပ်ဖွဲ့ဝင်20ကျော်သေဆုံးခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားသဘုံတွေကိုလိုက်လံရှာဖွေတဲ့ပူးရဲစစ်စင်ရေးတွေလှုပ်ဆောင်ပြီးမှအခုလိုအစည်းအဝေးကျင်းပတာဖြစ်ပါတယ်အစည်းအဝေးတွင်2015ခုနှစ်မှာနှစ်နိုင်ငံကုန်သွယ်ရေးနှစ်ဆတိုးမြှင့်မှုသဘောတူညီထားတဲ့အတိုင်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေပိုလွတ်လာဖို့ကိုလည်းနိုင်ငံသားရေးဝန်ကြီးတွေကအလေးထားဆွေးနွေးခဲ့ပါတယ်ဒုညွန်ချုပ်ဦးစိုးလင်းဟန်က
ကျွန်တော်တို့ဒီ India Investment ကတော့သူတို့ ဟိုကျွန်တော်တို့နေသူတွေရဲ့ဟာပေါ့ area ပေါင်းများစွာမှာဒီစီးပွားရေးနဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှုတွေဟိုလုပ်ဖို့ဟာတွေအများကြီးရှိတယ်ပေါ့နော်ရှိတဲ့ခါကျတော့အထူးသဖြင့်တော့ဗမာပြည်ကဒီဟိုပဲတွေဘာလို့မှသူတို့ဝင်နေတဲ့ခါမှာကျွန်တော်တို့ဗမာပြည်ကပဲတွေကိုပို့ပြီးတော့အစင်တန်းဟိုပေါ့ protein content တွေပို့ပြီးတော့များအောင်ပေါ့နော်အဲ့ဒီစားတွေမှာလည်းသူတို့ပူးပေါင်းဆောင်ရွက်ခြင်းနဲ့ဆန္ဒတွေလည်းရှိတယ်ဆိုတာလည်းသူတို့ပြောပါတယ်ခင်ဗျာ
ဒါပြင်အိန္ဒိယကွန်မြူနီတီအနေနဲ့မြန်မာနိုင်ငံအတွင်းမှာဗန်လုပ်ငန်းစွမ်းအင်စိုက်ပျိုးရေးတက်တော့တဲ့ပစ္စည်းမိုင်းစတဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ GCC အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အထူးသဖြင့်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာအသေးစားဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ငွေကြေးအကူအညီပေးသွားမယ်အကြောင်းလဲအိန္ဒိယနိုင်ငံသားရေးဝန်ကြီးကကမ်းလှမ်းထားပါတယ်အစည်းအဝေးအတွင်းရေအားလျက်စစ်ထုတ်လုပ်ရေးစီမံကိန်းပါဝင်လိုအပ်နေတဲ့မြမစွမ်းအင်အခမ်းအနားနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဦးနာမောင်လင်ဟာမနေ့ကတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံခဲ့ပါတယ်။အဲဒီလိုတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်လို့အိန္ဒိယအနေနဲ့အလေးနက်ထားဦးစားပေးကိစ္စရပ်ဖြစ်ထားရှိသလိုမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီပေးသွားမှာဖြစ်ကြောင်းအိန္ဒိယဝန်ကြီးချုပ်မိုဒီကပြောပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်ကလည်းမြန်မာနိုင်ငံတွင်းကအခြေခံအဆောက်အအုံကျမကြီးနဲ့ဖွံ့ဖြိုးရေးပူးတဲ့လုပ်ငန်းတွေမှာတိုးတက်မှုတွေရှိလာကြောင်းပြောဆိုတယ်လို့အိန္ဒိယဝန်ကြီးချုပ်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါရခင်ဗျာ
။ဒါကတော့အိန္ဒိယမြန်မာနိုင်ငံသားရေးဝန်ကြီးတွေရဲ့ဒီကနေ့ဆွေးနွေးပွဲအကြောင်းကိုကိုအောင်ကစူးစိတင်ပြခဲ့တာပါ။အခုကတော့ဒီမြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုပပျောက်စေဖို့အတွက်ကုလသမဂ္ဂကဘာတွေတိုက်တွန်းပြောဆိုနေတယ်လဲဆိုတာကိုကြည့်အောင်ပါ။မြန်မာနိုင်ငံရဲ့ကလေးစစ်သားစုဆောင်းမှုတွေဟာအစိုးရစစ်တပ်အပြင်လက်နက်ကင်တပ်ဖွဲ့တွေလည်းပါဝင်ပတ်သက်နေတာကြောင့်ကလေးစစ်သားစုဆောင်းအသုံးပြုနေမှုရပ်တန့်စေဆောင်ရွက်ချက်တွေမှာလက်နက်ကင်အဖွဲ့အားလုံးပူးပေါင်းပါဝင်ကြဖို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ရဲ့ကလေးငယ်နဲ့လက်နက်ကင်ပြည်ပကဆိုင်ရာအထူးကိုယ်စားလှယ် Miss Laila Zarugui ကမြန်မာနိုင်ငံခီးစဉ်အတွင်းမှာပြောဆိုတိုက်တွန်းလိုက်ပါတယ်။အထူးကိုယ်စားလှယ် Miss Laila ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းသတင်းစာရှင်းလင်းပွဲအတွင်းမှာအဲ့လိုပြောခဲ့တာပါ။ဒီအကြောင်းပြည့်စုံကိုတော့ကိုယ်တိုင်သွားရောက်သတင်းယူထားတဲ့ကိုစီသူကပြောပြပါမယ်ရှင်။
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့စောင့်ကြည့်လေ့လာရေးအစီအစဉ်အရမြန်မာနိုင်ငံရဲ့ကလေးစစ်သားစုဆောင်းခြင်းနဲ့အသုံးပြုခြင်းလုပ်ငန်းတွေကိုအစိုးရစစ်တပ်အပြင်လက်နက်ကင်အဖွဲ့9ဖွဲ့ကလည်းကျူးလွန်ထားတယ်လို့ဖော်ပြထားတာပါ။လက်နက်ကင်အဖွဲ့တွေအနေနဲ့တပ်ဆွဲရှင်းနေအောင်ကလေးတငယ်တွေကိုတပ်သားအဖြစ်ခေါ်ယူစုဆောင်းအသုံးပြုနေမှုတွေကိုရပ်တန့်ရေးစီမံချက် Action Plan မှာပူးပေါင်းပါဝင်ကြဖို့မျှော်လင့်တဲ့အကြောင်းကမ္ဘာကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်ရဲ့ကလေးတငယ်နဲ့လက်နက်ကင်ပြည်ပခဆိုင်ရာအထူးကိုယ်စားလှယ် Miss Laila Zarugui က
Of course, conflict have two parties, so engaging with the non-state actors is also important.
ဒီလိုပြည်ပခတွေဟာနှစ်ဦးနှစ်ဖက်လုံးကြောင့်ဖြစ်ရတာပါ။အဲဒါကြောင့်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းမှုဟာလည်းအရေးကြီးပါတယ်။အားလုံးသိထားတဲ့အတိုင်းပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခုနှစ်ခုဟာကလေးသူငယ်ခွေးရေးတွေကိုချိုးဖောက်တဲ့အဖွဲ့အစည်းင်းထဲမှာပါနေပါတယ်။ကျမတို့ဒီကိုရောက်တော့အဲ့ဒီတက်ကတချို့နဲ့လည်းတွေ့ပါတယ်။အစိုးရဘက်ကလည်းကျမတို့ရဲ့လောက်ရက်တွေကိုမကန့်ကွက်တာကကောင်းမွန်တဲ့ရလက်ပါ
။ကလေးစစ်သားအဖြစ်စုဆောင်းမှုကျူးလွန်ထားတယ်လို့ထုတ်ပြန်ထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေကတော့ DGBA, KIA, ကချင်မျိုးသားလူမျိုးရေးတပ်ဖွဲ့ KNLA, ကရင်မျိုးသားလူမျိုးရေးတပ်ဖွဲ့ငင်းချမ်းရေးကောင်စီ KNLA PC, KND တပ်ဖွဲ့ရှမ်းပြည်နယ်တပ်ဖွဲ့တောင်ပိုင်းလို့ခေါ်တဲ့ SSA S2 ပြင်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA တို့လည်းပါဝင်ပါတယ်။မြန်မာဆိုရအနေနဲ့ကလေးစစ်သားစုဆောင်းမှုတွေမှာပါဝင်ပတ်သက်သူတွေကိုရာဇဝတ်မှုကျူးလွန်တဲ့ကဲ့သို့အသိပညာပေးအရေးယူနိုင်ဖို့လိုအပ်တဲ့အကြောင်းအထူးကိုယ်စားလှယ်ကခုလိုတိုက်တွန်းပါတယ
် Is first of all to make the recruitment of under 18 as a crime
ကျွန်မပြောချင်တာကဘယ်သူမှဆိုတပ်မတော်ကဖြစ်စေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဖြစ်စေအသက်18နှစ်အောက်ကလေးသူငယ်တွေကိုတပ်သားအဖြစ်ခေါ်ယူစုဆောင်းခြင်းကကြီးလေးတဲ့ဥပဒေချိုးဖောက်မှုလို့သတ်မှတ်ဖို့လိုအပ်နေပါတယ်တင်းကျပ်တဲ့ဥပဒေတွေနဲ့ထိရောက်စွာအရေးယူဖို့လိုနေပါတယ်။အသက်ပြည့်မပြည့်စစ်ဆေးမှုတွေကိုလည်းတင်းတင်းကျပ်ကျပ်ဆောင်ရွက်ရပါလိမ့်မယ်။အဲ့ဒါကိုချိုးဖောက်ရင်ကြီးလေးတဲ့ပြစ်ဒဏ်ခံရမယ်လို့လူတွေသိစေဖို့လိုပါတယ်။အသက်မပြည့်ရဲ့ကလေးစစ်သားကိုစုဆောင်းတာဟာပါဝင်ပတ်သက်သူတွေကိုတိုင်ရဇဝတ်မှုကျူးလွန်လိုက်တယ်ဆိုတာသိနေဖို့လိုပါတယ်
။မြမဆိုးရနဲ့ကဘာကုလသမဂ္ဂအကြားကလေးငယ်ခွင့်ရေးများကိုကြီးလေးသောချိုးဖောက်မှုများအားစောင့်ကြည့်လေ့လာရေးနဲ့အစိုးရခံတင်ပြရေးနိုင်ငံအလိုက်အထူးတာဝန်အဖွဲ့ CDFMR တို့အကြား2012ခုနှစ်ကသဘောတူလက်မှတ်ရေးထိုးထားတာပါ။အဲ့ဒီနောက်ပိုင်းအစိုးရစစ်တပ်အနေနဲ့ကလေးငယ်646ဦးကိုမိဘရက်ထံအပ်နိုင်ခဲ့တာကိုလည်းအတိအမှတ်ပြုကြောင်းသူကိုယ်စားလှယ် Miss Laila ကပြောပါရယ်။အခြားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ကလေးစစ်သားစုဆောင်းမှုတွေကိုသိရှိထားပေမဲ့အတိအကျသိရဖို့တော့တွေ့ဆုံဆွေးနွေးသွားမယ်လို့သူကိုယ်စားလှယ်ကပြောပါရယ်။
We knew that they are they have children we cannot assess the number because to assess the number
tomorrow ga di lanat kai apwe si rwe ma khle tu nge rwe ko kho yu su chang tha de a chang no ti tha ba de ba ne yaw shi de so de si yin ko ro tomorrow ma ti ya ba u ba phit lo le so ro da ga tu ro pya ma ya me tu ro ye si yin ma tu ro ko ran si yin pya ma be da ga ro khle sit ta da ga ro atat pye sit ta so bi ti ti cha cha thau pya nai ma ba အခုကတော့ပြည်သူလူထုရဲ့တိကျတဲ့သတင်းပေးချက်တွေနဲ့ဒီတက်တွေထဲမှာကလေးစစ်သားတွေရှိနေတာပါလို့တထွတ်ချပြောနိုင်တာပ
ါမြမအစိုးရတာဝန်ရှိသူတွေရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့အထူးကိုယ်စားလှယ်ဟာ2012ခုနှစ်မှာသဘောတူညီလက်မှတ်ရေးထိုးခဲ့တဲ့ကလေးစစ်သားစုဆောင်ခြင်းဆိုင်ရာသဘောတူညီချက်အကောင့်ထဲပုံမှုကိုလေ့လာဖို့အတွက်9ရက်တာခီးရောက်ရှိနေတာဖြစ်ပါတယ်အထူးကိုယ်စားလှယ်ဟာရန်ကုန်နဲ့နေပြီးတော့မှအစိုးရတာဝန်ရှိသူတချို့နဲ့တွေ့ဆုံခဲ့ပြီးတော့မန္တလေးမြို့ကိုသွားရောက်ခဲ့တဲ့အပြင်ကချင်ပြည်နယ်မြကြီးသားမြို့ကိုသွားရောက်ပြီးကချင်လွတ်လပ်ရေးတပ်ဖွဲ့KIA နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်ကရင်လူမျိုးရေးတပ်ဖွဲ့ KNLA အပါအဝင်ခြားအဖွဲ့အချို့နဲ့လည်းခီးစဉ်အဆုံးမသတ်ခင်တွေ့ဆုံသွားဖို့ရှိတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်ခင်ဗျာ
။ဒါကတော့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ကလေးတငယ်နဲ့လက်နက်ကင်ပြိပက္ခဆိုင်ရာအထူးကိုယ်စားလှယ် Miss Laila ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကနေကိုစီသူသတင်းပေးပို့ပေးခဲ့တာပါ။အခုတခါကတော့ဒီရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းဆက်ပြီးတော့တင်ပြပေးချင်ပါသေးတယ်။လာမယ့်ရွေးကောက်ပွဲမှာယာယီတပ်သေးခံလက်မှတ်ကိုင်ဆောင်ခဲ့ကြတဲ့သူတွေမဲပေးခွင့်ရမှာမဟုတ်တော့တာကြောင့်ရခိုင်ပြည်နယ်အနောက်ဘက်ခြမ်းကမွတ်စလင်တွေအများစုမဲပေးပိုင်ခွင့်ဆုံးရှုံးမဲ့အရင်နဲ့ရင်ဆိုင်နေရပါသေးတယ်။တိုင်းနဲ့ချီတဲ့ယာယီတပ်သေးခံလက်မှတ်ကိုင်ဆောင်ခဲ့သူတွေမဲပေးပိုင်ခွင့်ရဖို့ကတော့တည်ဆဲဥပဒေကြောင့်အရသာဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ရဲ့အစိုးရဘက်ကတုံ့ပြန်ပါတယ်။အကြောင်းစုံကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရဲ့ရှင်။
ဟုတ်ကဲ့ပါရှင်။လာမယ့်ရွေးကောက်ပွဲတွေမှာနိုင်ငံသားအဲ့နိုင်ငံသားနဲ့နိုင်ငံသားပြုတ်ခွင့်ရသူပြုတ်နိုင်ငံသားတွေကိုပဲမဲပေးခွင့်ရမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်ပြဋ္ဌာန်းလိုက်တာကြောင့်တိုင်းနဲ့ချီပြီးရှိနေတဲ့ယာယီတပ်သေးခံလက်မှတ်ကင်ဆောင်ခဲ့သူတို့မဲပေးခွင့်ရတော့မှာမဟုတ်ပါဘူး။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာမဲပေးခွင့်ရရှိခဲ့တဲ့ယာယီတပ်သေးခံလက်မှတ်တွေကိုမြန်မာသမ္မတရဲ့အမိန့်နဲ့တရားမဝင်တော့ကြောင့်ကြီးညာခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေလည်းပြောင်းလဲလာခဲ့တာဖြစ်ပါတယ်။ယာယီတပ်သေးခံလက်မှတ်တွေအစားတော့နိုင်ငံသားစစ်ဆေးခံမိသူလက်မှတ်တွေကိုထုတ်ပေးနေပေမဲ့ဒီကတ်ကင်ဆောင်သူတွေဟာလည်းဥပဒေအရမဲပေးခွင့်အခွင့်အရေးမရသေးဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အငိမ့်စားဒုတိယရှေ့နေချုပ်ဦးမြင့်နိုင်ကပြောပါတယ
်။ယာယီတပ်သေးခံကတော့ကျွန်တော်ပေးလို့မရတော့ဘူး။ပြင်လိုက်ပြီစီလေ။အရင်စာအုပ်တွေထဲမှာတော့အဲ့လိုဖော်ပြထားတဲ့ရှင်းလင်းတွေနော်။နိုင်ငံသားရဲ့နိုင်ငံသားပြုခွင့်ရသူရဲ့အဲ့နိုင်ငံသားရဲ့ဒီတော့ပြုတ်ပေးလို့ရတာပေါ့ဟိုအစိမ်းရောင်ကတ်ကတော့သူကနိုင်ငံသားပြုခွင့်ရသူလက်မသူ့မရသေးဘူးပေါ့နော်အစိမ်းရောင်ကတ်တရတော့အခုထုတ်ပေးတာတော့အဲ့လိုဒီထက်မှတော့အကျွတ်မုံနေဘူးပေါ့ဟိုသူကရှောက်ကြတော့ပေါ့နော်နိုင်ငံသားပြုခွင့်ရသူလားနိုင်ငံသားအဲ့နိုင်ငံသားလားနိုင်ငံသားဒါဒီစစ်စစ်ပြီးလို့ဖြစ်လာရင်တော့ဟိုမဲပေးလို့ရပါပေါ့နော်အခုနော်အခုပြတ်တန်းချက်အရာပေါ့ဥလေးတော့လည်းဥလေးပြတ်တန်းချက်အရာပေါ့နော်
ရခိုင်ပြည်နယ်နောက်ပိုင်းမောင်တော်နယ်ဘူးတီတောင်နယ်ဘက်မှာယာယီတပ်တေခံလက်မှတ်ကင်ဆောင်ခဲ့တဲ့တိမ့်နဲ့ချီတဲ့မွတ်စလင်တို့အတွက်မူလကရရှိထားတဲ့ဆန္ဒမဲပေးပိုင်ခွင့်အခွင့်အရေးတွေဆုံးရှုံးရမှာဖြစ်ပါတယ်။ဒီလူတွေမဲပေးခွင့်မဆုံးရှုံးစေရေးကတော့ဥပဒေရဲ့ပြဋ္ဌာန်းချက်တွေနဲ့အညီပဲဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့ရခိုင်ပြည်နယ်ရဲ့ဥပဒေချုပ်ရခိုင်အစိုးရရဲ့ပြောခွင့်ရဦးလှသိန်းကပြောပါတယ
်။ကျွန်တော်တော့ဥပဒေအရပဲပြောပြရစီဘယ်နိုင်ငံမှာမှဒီဥပဒေရအမရှိဘူးဆိုတာကိုဟိုဒီလိုပေါ်တခြားအနေအထားတွေကြောင့်ဟိုတိကျအခွင့်အရေးနေနဲ့ဒီလိုပြောမှုဆိုတာကမရှိနိုင်ပါဘူးအဓိကတော့ကဥပဒေပါပဲဥပဒေမှာမပိုင်နေရဘူးပိုင်ရမယ်လူကြီးလို့ရှိရင်တော့ဥပဒေမှာပါအောင်ဒါပဲတောင်းဆိုရမယ်ဆိုတဲ့အမိခံယူပါပဲ
မွတ်စလင်အများစုနေထိုင်ကြတဲ့မောင်တော်နဲ့ဘူးဒီတောင်မြို့နယ်တို့မှာပြီးခဲ့တဲ့ရွေးကောက်ပွဲတွေတုန်းကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကမဲအပြတ်အသတ်နဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုလာမယ့်ရွေးကောက်ပွဲမှာတော့ယာယီတပ်သေးခံလက်မှတ်ကင်ဆောင်ခဲ့သူတွေမူလကမဲပေးခွင့်ရခဲ့သူဒေသခံမွတ်စလင်တွေမဲပေးခွင့်မရဘူးဆိုရင်တော့ရခိုင်မျိုးသားပါတီကလွှတ်တော်အမှတ်နေရာတွေအနိုင်ရနိုင်ခြေရှိတယ်လို့လည်းသုံးသပ်ကြပါတယ်။ရခိုင်မျိုးသားပါတီရဲ့မောင်တော်မြို့နယ်ဥက္ကဋ္ဌဥပရှိကတော့ပါတီအနေနဲ့အနိုင်ရခဲ့ရင်ဒေသဖွံ့ဖြိုးရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့ပြောပါတယ
်။နောက်ဒီကောက်ဘွဲမှာကျွန်တော်တို့ဒီမောက်တော်ပုစုတော်နေဖက်မှာဆိုရင်ဒီ fighter ထိုက်တာတွေဒီလီတွေပေးဖက်ခွင့်မရှိဘူးဆိုတော့ဒီကျွန်တော်တို့ရခိုင်လူသားပါတီအနေနဲ့တော့အပွဲစင်နယ်လေးကိုလုပ်နေပါလေ။ကျွန်တော်တို့အားလုံးအဲ့မောက်တော်မျိုးတွေဆိုတာလေဒီတကယ်စီးပွားရေးအခြေအသေးလက်ပတ်ဆက်သွယ်ရေးတွေခက်ခဲနေရတယ်ပါ။အဲ့ဒါတွေကိုစီးပွားရေးပြည်နယ်ရာပြည်နယ်ရာအားရင်းသားတွေရည်ရှိရည်တည်နေနိုင်ရေးအတွက်လန်တားအဲ့လိုဆောင်းလို့ရှိရင်လောက်ရတယ်နောက်ပြီးကျွန်တော်ဒီ လုံချိုးရေးဒီမှာခက်ခဲရတော့ကိုအဓိကဦးစားပေးပြီးတော့လုပ်ဖို့စဉ်းစားထားပါတယ်
အခုလက်ရှိမှာလည်းရခိုင်ပြည်နယ်တွင်းကယာယီတပ်တွေကလက်မှတ်၄သိန်းနီးပါးကိုအစိုးရထံမှလာရောက်အနှံထားကြပေမဲ့နိုင်ငံသားစစ်ဆေးခံမဲ့သူလက်မှတ်တွေကိုထုတ်ယူသူကတော့2000တောင်မပြည့်တဲ့အနေအထားမှာရှိနေပါတယ်။နိုင်ငံသားစစ်ဆေးခံမဲ့သူလက်မှတ်ထုတ်ယူသူတွေဘက်ကတောင်းဆိုမှသာနိုင်ငံသားစီးစေရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲကျင်းပမဲ့နိုဝင်ဘာလ၈ရက်နေ့မတိုင်ခင်အဲ့နိုင်ငံသားပြုနိုင်ငံသားတွေအဖြစ်စီးစဉ်နိုင်ရေးလုပ်ငန်းစဉ်တွေကလည်းမတိမချာဖြစ်နေသေးပါရှင်။
ဒါတော့ဒီမြန်မာနိုင်ငံမှာယာယီတက်သေးခံလက်မှတ်ကိုင်ဆောင်ချတဲ့သူတွေလာမဲ့ရွေးကောက်ပွဲမှာမဲပေးခွင့်မရတာကြောင့်ရခိုင်ပြည်နယ်အနောက်ချမ်းကမွတ်စလင်အများစုမဲပေးပိုင်ခွင့်ဆုံးရှုံးမဲ့အရေးကြုံနေရတဲ့အကြောင်းမှတ်သင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းကိုတင်ပြပြီးတော့အခုတခါကျမ်းမာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာမိုးရင်းကာလမှာအဖြစ်များလေးရှိတဲ့သွေးလွန်တုပ်ကွေးရောဂါဟာအရင်နှစ်တွေကထက်ဒီနှစ်မှာပိုပြီးတော့ဖြစ်ပွားမှုနှုန်းတွေများလာနေပါတယ်ဒီယောဂါကြောင့်သိဆုံးသူတွေပါရှိတဲ့ရခိုင်ပြည်နယ်မှာယောဂါကူးစက်ခံရတဲ့သူ600ကျော်ရှိနေတယ်လို့ပြည်နယ်ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံအတွင်းသွေးလွန်တုပ်ကွေးယောဂါဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့တော့ထိုင်းချီဆိုင်သတင်းတောက်မအေးမာကအပြည့်ဆုံးတင်ပြပေးပါဦးမယ်ရှင
်မြန်မာနိုင်ငံမှာတနင်္ဂနွေလုံးအတိုင်းတာနဲ့သွေးလွန်တုပ်ကွေးယောဂါဖြစ်ပွားမှုနှုန်းပြီးခဲ့တဲ့နှစ်ကတည်းကစာရင်ပိုများနေပြီးလူ 8,000 ကျော်လောက်သွေးလွန်တုပ်ကွေးယောဂါဖြစ်ပွားခဲ့ရတယ်လို့လူ30ကျော်သေဆုံးမှုတွေကြုံခဲ့ရကြောင်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြီးခဲ့တဲ့ဇွန်လတုန်းကပြောဆိုထားတာပါမြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာတော့ပြီးခဲ့တဲ့နှစ်တွေကတည်းကစာရင်ယောဂါဖြစ်ပွားမှုနှုန်းလျော့ချခဲ့ပေမဲ့ဒီနှစ်ထဲမှာသွေးလွန်တုပ်ကွေးယောဂါဖြစ်သူ600ကျော်ရှိကြောင်းရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနဒုပီနယ်မှူးဒေါက်တာအောင်သူရိန်ကဆိုပါတယ
်ပြီးခဲ့တဲ့နှစ်ရက်3ရက်ကရထားတဲ့ data ရဖြစ်တဲ့လူကအယောက်600ဒီနှစ်စာနေပေါ့နော်ဒီရက်တလ2015ကနေပြီးတော့လုံးခဲ့တဲ့အာ၂ရက်၃ရက်လောက်ရှိပါတော့အမှအယောက်600လောက်ပဲဖြစ်ပါသေးတယ်သေဆုံးသူ3ဦးပဲရှိပါသေးတယ်ခင်ဗျာအဲ့တော့ခါတိုင်းနှစ်တွေတည်းဆိုင်ဖြစ်တာလည်းနေပါတယ်သေဆုံးတာလည်းနေပါတယ
်စစ်တွေမြို့မှာတော့လက်ရှိဆေးရုံတက်နေတဲ့လူနာ40ကျော်ရှိပြီးသေဆုံးမှုတွေမရှိကြောင်းစစ်တွေဆေးရုံအုပ်ကြီးဒေါက်တာဆွတ်ထွန်းအောင်ဟာဆိုပါတယ်
အဲဇာတ်လို16ရက်နေ့တည်းအားလုံးပေါင်း42ယောက်ပဲရှိပါတယ်ပြန်စီမှာတက်တာ
ဟုတ
်ကဲ့အဲ42ယောက်ပြင်အဲ့မှာသေဆုံးတဲ့လူတယောက်မှမရှိဘူးပြန်စီမှာ
ပြီးခဲ့တဲ့လကရေကြီးမှုတွေအကြီးအကျယ်ကြုံခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းမှာတော့ရေကြီးပြီးနောက်ပိုင်းမှာသွေးလွန်တုပ်ကွေးယောဂါဖြစ်ပွားမှုနှုန်းတွေတိတိတသာတိုးလာတာမရှိပေမဲ့ရေကျပြီးတဲ့နောက်မှာတော့ရွှွန့်နှုန်တွေကျန်တဲ့နေရာတွေမှာရှင်ပေါက်ဖွားမှုတွေရှိတယ်လို့ဆိုပါတယ်လက်ရှိမှာတော့မြို့နယ်လိုက်ပညာပေးမှုတွေကိုလှုပ်ဆောင်နေတဲ့အကြောင်းရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနဒုပီနယ်မှူးဒေါက်တာအောင်သူရိန်ကဆိုပါတယ
်သူကရေတင်ပြီးတဲ့အခါမှာရှင်ပေါက်ပြီးတော့မှဒီဟာမျိုးတွေဖြစ်တတ်တဲ့သဘောပါခင်ဗျရေကြီးပြီးရေပြန်ကျသွားတယ်ရေတင်မကျန်ခဲ့ဘူးဆိုရင်တော့ကျောင်းချင်းမပေါက်နိုင်ဘူးပေါ့နော်ချင်းမပေါက်နိုင်တဲ့အတွက်ဒီမှာချင်းပေါက်မှပဲသွေးလွန်တုပ်ကွေးကဖြစ်တာပေါ့ခင်ဗျာကျွန်တော်ရေတင်ချန်ခဲ့တဲ့နေရာတွေမှာပဲသွေးလွန်တုပ်ကွေးကဖြစ်တာပါခင်ဗျာဒီကျွန်တော်တို့ကျောင်းတွေမှာလည်းသွေးလွန်တုပ်ကွေးနဲ့ပတ်သက်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးသိပညာပေးဟောပြောပွဲတွေလုပ်သလိုမျိုးဒီရက်ွက်တွေရွာတွေမှာလည်းသိပညာပေးဟောပြောပွဲတွေလည်းလုပ်နေပါတယ်ခင်ဗျာနောက်ပြီးကျတော့ကျွန်တော်တို့ဒီဟိုအကုံပေါ့နော်ဒီပြည်နယ်လုံးတိုင်းလာနဲ့လှမ်းချုံနိုင်အောင်လို့ပြည်နယ်ကလည်းစက်မှတ်ပြီးတော့ဒီကျွန်တော်တို့ဒီကြီးကြပ်ကော်မတီသဘောမျိုးဖွဲ့ပြီးတော့ကိုကျွန်တော်တို့ဟာဒီလုပ်နေပါတယ်ခင်ဗျာဒီပညာပေးဟောပြောပွဲတွေဟာပေါ့နော်ဒီအသိပညာပေးတဲ့ဟာတွေအကုန်လုံးပေါ့
ပြီးခဲ့တဲ့လတွေတုန်းကတော့တနင်္သာရီတိုင်းဒဝယ်နဲ့ဗိမ့်မြို့တွေမှာလည်းသွေးလွန်တုပ်ကွေးယောဂါဖြစ်ပွားတာတွေရှိခဲ့ပြီးဗိမ့်မြို့မှာတော့ကလေးသေဆုံးမှုတွေရှိခဲ့လို့ဆိုပါတယ်အလားတူပြည်နယ်နဲ့တိုင်းတချို့ကကျမရေးလုပ်ငန်းဆောင်ရွက်နေသူတွေကတော့အရင်လိုမိုးရသည်ရောက်မှသာကြုံရတဲ့သွေးလွန်တုပ်ကွေးယောဂါဟာဒီနှစ်အစပိုင်းကလေးကသွေးလွန်တုပ်ကွေးယောဂါဖြစ်ပွားမှုတွေကြုံနေရတယ်လို့လည်းပြောဆိုကြပါတယ်ရှင်
ဒါကတော့မြန်မာနိုင်ငံအတွင်းမှာသွေးလွန်တုပ်ကွေးယောဂါဖြစ်ပွားမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မှတ်အေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA American တန်ရဲ့ကြာတာဘရင်းနီညမြန်မာဘာသာစစ်စင်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုလည်းတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တရဲ့2015ခုနှစ်ဇူလိုင်လ16ရက်ကြာတာပြင်းညအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ50 kHz 9885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာဆီယာဝင်တဲ့လူနာတွေအကြားဆက်ဆံရေးပြတ်ပြားနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးမယ့်ကျန်းမာရေးကဏ္ဍကိုနားဆင်ရဖို့ရှိသလိုဒီကြောက်စိမ့်ထုတ်လွှတ်မှုတွေကနေဘယ်သူတွေတထေးဖြစ်ပြီးတော့ဘယ်သူတွေကဒုက္ခရောက်နေတယ်လဲဆိုတဲ့သုံးသက်ချက်တွေကိုလည်းကြားရမယ်။ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်နောက်တိုင်းရင်းသတင်းလွှာကဏ္ဍမှာဆိုရင်လေ
ဒီကုမ္ပဏီကဒီလိုတွေအစီအမပြေဝဲနေသူ့လိုတွေထွက်သွားတယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်ဖုန်းနေ
ရေခိုင်ပြည်နယ်မှာစောက်မဲ့ကြောက်မီးသွေးတက်အားပေးဆက်ယုံစီမံကိန်းကိုဒေသခံတွေကန့်ကွက်နေတာနဲ့အတူဒီတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေအကြောင်းအရာတွေကိုတိုင်းရင်းသတင်းလွှာကဏ္ဍမှာအပြည့်အစုံနားဆင်နိုင်ပါတယ်အခုကတော့အရင်ဆုံးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ဆီယာဝင်လူနာဆက်ဆံရေးအကြောင်းကိုတင်ပြပေးမှာပါမြန်မာနိုင်ငံမှာဆီယာဝင်တဲ့လူနာအကြာဆက်ဆံရေးပြက်ပြားတဲ့အခြေအနေနောက်ပိုင်းမှာပိုပြီးတော့တွေ့လာရတာမို့ဒီအခြေအနေကိုပြင်ဆင်ဖို့လိုနေပြီလို့ထောက်ပြသူတွေလည်းအများအပြားရှိပါတယ်ဆီယာဝင်လူနာဆက်ဆံရေးကိုပြန်လည်ပြုပြင်တည်ဆောက်ရမှာဘယ်လိုအချက်တွေကိုအဓိကထားပြင်ဆင်သင့်ပါသလဲစေတကတုထက်ကလေးချမ်းမာပညာဌာနအငိမ့်စားဌာနမူပါမောက်ခဒေါက်တာစောဝင်းကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ဆက်ထားပါရရှင်
ကဲပမောခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီဆရာဝန်တဲ့လူနာဆက်ဆံရေးပေါ့เนาะအဲ့ဒီမှာအဖူးထစ်လေးတွေပြဿနာလေးတွေရှိတယ်ဆိုပြီးတော့နောက်ပိုင်းမှာကြားလာရတယ်ဆရာကြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဆရာရဲ့လက်တွေ့အနေအထားလေးတွေဘယ်လိုရှိလဲဆရာ
ကျွန်တော်တို့နိုင်ငံမှာတော့ဆင်မာအဖြစ်တော့ဆရာဝန်လူနာဆက်ဆံရေးကအင်မတန်ကောင်းခဲ့ပါကျွန်တော်တို့လူမျိုးတွေအနေနဲ့ဆရာဝန်တာမကောက်စိတ်ကူးပေးတဲ့ဆရာသမားတွေအကုန်လုံးကိုကိုယ့်ရဲ့တပ်တခင်ကျေးဇူးရှင်ဆိုပြီးတော့ဒီလိုတွေလေးစားဆက်ဆံခဲ့ကြတယ်ပေါ့နော်အဲ့လိုပဲဆရာဝန်တွေဘက်ကလည်းဒီကဲနှစ်ပေါင်းများစွာပေါ့နှစ်ပေါင်း30ထဲမှာဆိုတော်တော်လေးခက်ခဲရှိခဲ့ပါတယ်။ကျမရဲ့တချက်ကတော်တော်ကိုနှိမ်ကြတဲ့အတွက်ကြောင့်ကျွန်တော်တို့မှဈေးရုံနေမှာဈေးဝမှုတော့ဒါဈေးရုံပစ္စည်းအစပေါ့နော်။အဲကိုကပဲအလူရှင်နေရှာပြီးတော့လုပ်ပြရတဲ့အခြေမျိုးရှိခဲ့ပြီပေါ့။အဲ့လိုကောင်းခဲ့တဲ့ဆက်ဆံရေးကတော့ခုနောက်ပိုင်းမှာနည်းနည်းပြတ်သားစွာပြုတ်တယ်ပေါ့ဗျာ။တိုင်ကြတာမျိုးဒီစကနယ်ကလေးပြေဆုံးသွားတဲ့အတွက်ကြောင့်မချင်မနှစ်တာမျိုးပြီးခဲ့တဲ့သိမချိုင်ကာလတော့ဆေးရုံတရုံကိုလူတူကဆန္ဒပြတဲ့စားတဲ့အချက်တွေတွေ့လာပါတယ်ပေါ့နော်ဒါတွေကိုကျွန်တော်ကပြန်လည်ပြုပြင်တည်ဆောက်ဖို့လိုအပ်တယ်လို့ကျွန်တော်ဆရာဝန်တင်းနေနေလည်းယူဆတဲ့အတွက်ကြောင့်ကျွန်တော်လုံးဝဆွေးနွေးပွဲတစ်ခုလည်းကျင်းပခဲ့ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဆရာရင်ဒီပြုပြင်ပြောင်းလဲဖို့အတွက်အဓိကဘယ်အချက်တွေလိုအပ်မလဲဆရာ
တော်တော်လေးအကျက်တက်တဲ့เจ้าอย่าป่ะเนาะฉันเนี่ยเนาะที่33ตันสโลเปลี่ยนเส้นยาเล็กๆฉิบอ่ะ
โอเค33ဆိုတာကဆ
ရာကိုဘက်ကကိုပြောရင်တော့ဒီကိုဆရာဝန်ကြီးဘက်ကပါเนาะကောင်းမွန်တဲ့ကျမ်းမာရေးစောင့်ရှောက်မှုဆိုတာကတော့မိမိဒီအဓိကမဟုတ်ပါเนาะကိုယ်လူနာရဲ့အကျိုးအတွက်ဆရာဝန်တယောက်ကအခြေအနေအစင်းနေရှိနေရမှာပေါ့အဲ့လိုရှိဖို့အတွက်ကလည်းကိုယ်မှာလုံလောက်တဲ့ကျွမ်းကျင်မှုရှိရမယ်လုံလောက်တဲ့အချိန်ပေးမှုရှိရမယ်စေတနာပေါ့เนาะရှိဖို့လိုပါတယ်အဲ့လိုပဲလူနာနဲ့ဆက်ဆံတဲ့အခါမှာလည်းသူပြောတာကိုနားထောင်ဖို့လိုတယ်။လိုအပ်တဲ့ချက်တွေကိုရှင်းပြဖို့လိုတယ်။ဆုံးဖြတ်ချက်တွေချတဲ့အခါမှာလည်းကိုကအရင်တော့ဗျာ parentalistic view ပေါ့။ဆရာဝန်ခိုင်းတာလူနာလောက်တာပေါ့။ဒီကိစ္စဒီကာလမှာတော့ဒီလိုတွေမဟုတ်တော့ဘူး။ဆရာဝန်နဲ့လူနာပူးပေါင်းပြီးစဉ်းစားဆုံးဖြတ်တယ်ပေါ့။တချို့နေရာတွေမှာဒီကုသမှုနီလာနှမျိုးရှိရင်ဘယ်မျိုးကပိုကောင်းမလဲပေါ့နော်။ဒါမျိုးလေးတွေကျွန်တော်တို့ကအချိန်ပေးပြီးဆွေးနွေးတာလေးတွေသူကောင်းမှာ
ဟုတ်ကဲ့ဆရာလူနာရီဘက်ကပါဆရာဟုတ်ကဲ့ပြောပါဆရာ
တဖက်ကလူနာဘက်ကကြာလဲပါလဲဆိုတော့ဒီဆရာဝန်နဲ့မတွေ့ခင်မှာဒီဆရာဝန်နဲ့တွေ့ရခါကိုဘယ်ဟာကြီးပြောမယ်ဘယ်ချက်လက်တွေကတော့ရေးကြည့်တယ်လို့ယူဆတယ်ပေါ့နော်ပြီးတော့ကြတော့အရင်တော့ကုတာခဲ့တဲ့ဆေးတို့ရာသီနဲ့ပါလို့ဆိုလို့ရှိရင်မှတ်တမ်းနေပါရှင်လဲစနေလေးကျယူလာခဲ့တာပို့ပြီးတော့အကျိုးရှိပါတော့ဒီနိုင်ငံတွေမှာတော့ဒီလူနာတွေကိုလည်းသူတို့ယောဂအကြောင်းပါ냐အင်တာနက်တွေကြည့်ထားတာပါရှိတာပေါ့နော်ဒီမှာတော့ဒီလောက်မလုပ်နိုင်ရင်လည်းတချို့လည်းလေ့လာထားတာရှိပါတ အဲ့ဒါဒီနာဘက်ကလည်းဟိုကိုဘောင်လဲလူရင်းတူရှင်ပြောနိုင်မှုလဲကိုကချုပ်တင်ပြင်ဆင်မှုတော့ကောင်းတယ
်ဟုတ်ကဲ့ဆရာအဲ့တော့အဓိကဒီ၃ဘက်ကနေပြီးတော့တာဝန်ယူရမယ်ဆိုတော့ဒီကနဆရာဝန်ဘက်ကရဲ့လူနာဘက်ကရဲ့နောက်တစ်ခုကရောဆရာရင
်စနစ်ကစနစ်ဘက်ကစနစ်တန်ပေါ့နော်စနစ်တန်ဘက်ကလည်းကိုကချက်တင်ရှိပါဥပမာပြင်ဆိုလို့ချင်းကျွန်တော်တို့ဆရာဝန်တွေလုပ်ငန်းအလုပ်လုပ်ကြတယ်ဟုတ်ကဲ့လူငယ်လေးတွေလူငယ်ဆရာဝန်တွေအလုပ်ဝင်တဲ့အခါကျလည်းအမဒါရောလာကမလို့လောက်တာတော့ပြပြင်ဝင်နေလဲဒီလိုပဲပေါ့နော်အဲ့လိုပဲလာကပြင်ဝင်ဝင်လဲတိတ်မရှိပေါ့နော်စေကနေပါလဲမအောင်မင်းတခါသူတို့လဲစိတ်တက်ကြတယ်ပေါ့နော်တခါမှအခုဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံတော်ကလည်းဈေးမကြီးနဲ့ပတ်သက်တဲ့စီးပွားတွေပါတွေကိုများများဈေးမျိုးရင်းပေါ့ဈေးဝယ်ကုန်မဲ့ကုသကွန်ပြတဲ့ခကြဒီအစိုးရဈေးဝင်နေမှာဆိုလူနာဥည်ရစမ်းတက်များလာတယ်အဲ့တော့တချို့ကလည်းဒီရံပင်မနဲ့ပေါ့နော်ဆိုတော့လူဦးရေနဲ့လူလာဦးရေနဲ့မမျှတဲ့အခါမှာအချိန်ကြီးအများကြီးဆင်းရတာတို့ကျွန်တော်လောက်မလုပ်ပေးနိုင်တာတွေရှိလာပေါ့အဲ့ဒါတွေမှာစိတ်ပြတ်တာတွေစိတ်တကြတာတွေစိတ်တူတာတွေရှိလာတာမကောင်းပေါ့အမှတော့ချုပ်နိုင်ငံပေါ့ဥပမာအင်္ဂလန်လိုနေရာမျိုးမှာဆိုရင်ဂျူနီယာဒေါက်တာပေါ့နော်လူငယ်ဆရာဝန်တယောက်ကတပတ်မှာဘယ်လောက်တည်းပို့မလုပ်အောင်ဆိုတာတွေရှိပါဒီလိုလုံးလုံးတဲ့ကလေးတွေတာဝန်ယူရလူတွေဆိုလို့ရှိရင်အိမ်ပေးထားမယ်ဟိုစတယ်ပေးထားတယ်ဒီလိုလုံးချမ်းနဲ့သူတို့အတွက်ဒီပြင်းစတ်တွေပေါ့နော်မင်းချိန်ဖို့ဆက်လေးနိုင်တာဝန်ထမ်းဆောင်နိုင်ရမှာအဆင်ပြေအောင်စီစဉ်ပေးထားတာလေးရှိဖို့ကောင်းပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဆရာဝန်လူနာဆက်ဆိုင်နဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲတင်တဲ့ချက်တွေရှိလားဆရာ
ကျွန်တော်တို့ဆေးရုံဆေးကမ်းမှာဆရာဝန်နဲ့ဆရာမယူရမှာပေါ့ဒီပြင်းထောက်ကူပြုတဲ့ဝန်ထမ်းတွေပေါ့နော်ဆေးဥမာပြင်းmedical social worker ဆိုပါလို့ဆိုကျွန်တော်တို့မှာတိတ်နေပ
ါဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအဓိကပြဿနာကတော့ဒီလူနာဥယျာဉ်အဆမတန်များပြီးတော့ဒီဆရာဝန်နေအနေနဲ့ပေါ့နော်အချိန်ပေးပြီးတော့မရှင်းပြနိုင်တဲ့အနေထားကအဓိကပြဿနာဖြစ်နေတာပါဆရာနော်အဲ့ဒါကိုဆရာကုဏကဒီအကြံပေးတာတစ်ခုကတော့ဒီလူနာတွေတသက်မမတ်အချိန်တစ်ခုပေးပြီးတော့ရှင်းပြတာမျိုးနော်ဆက်ဆံတာမျိုးအဲ့ဒါမျိုးအောင်ဆရာကြီးဖြစ်နိုင်ဖို့အတွက်အခက်အခဲတွေပါလိမ့်ရှိလဲ
မှန်တော့ဒီကျွန်တော်တို့ဘက်ကလည်းဒီနော်ဆရာဝန်ဘက်ကလည်းတင်ပေးတော့လို့ပို့ကောင်းပါတယ်။အဲဆိုဒီညနေညနေမှာတော့ consultation time စတော်တော်လေးရတယ်ပေါ့နော်။အဲမှာဒီမှာပြဿနာတော့ပြည့်တဲ့အချိန်မှာဝန်ထမ်းတွေအကုန်လုံးကဒီဝန်ထမ်းချိန်မှာရတဲ့လကနဲ့လည်းမရတည်နေတဲ့ခါကြပြင်ပချိန်မှာလုံးလို့ရတယ်။လူနာတွေကလည်းဒီဆရာဝန်ကဒီဆရာဝန်ဆိုပြီးတော့ဟိုအများကြီးလာတဲ့ခါကြလို့ဆိုတော့လည်းလူတွေကများနေတော့အချိန်မပေးနိုင်လားရှိတယ်။အမှန်လူနာဘက်ကစဉ်းစားလို့ရှိရင်တော့မှပိတ်နာမည်ကြီးတဲ့ဆရာဝန်ကြီးကတွားတာလည်းကိုကိုအချိန်ပေးပြီးရှင်းပြနိုင်တဲ့လူတွေကိုတုံ့ပြန်တာပိုကောင်းတယ်ပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆရာဝန်လူနာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ကျွန်တော်ဒီမှာလည်းရှင်းသုံးနေတာပေါ့ဆိုတော့ကျွန်တော်တို့ကဒီ service စာရမ်းတွေပိုင်းလည်းအများကြီးသုံးရတယ်ပေါ့ဥပမာပြင်အခုကျွန်တော်လက်တွေ့လုပ်နေရရှိပါဥပမာကလေးတယောက်တက်တယ်ဆိုအပူချိန်ကြီးချင်းကြောင့်တက်ချင်းဒီစာရလေးပြလိုက်ရပေါ့နော်ကိုကိုယ်တိုင်းမရှင်းပြနိုင်တော့ကိုယ့်ရဲ့လက်အောက်ငယ်သားတွေကရှင်းပြနိုင်အောင်နောက်တစ်ခုကမရှင်းပြနိုင်တော့ဒီ service စာရမ်းတွေပြေးတာပြီးတော့information တွေပေးထားတော့ဒီမှာသွေးလွန်တကွေးလူနာတန်ဘယ်ချက်လက်တွေအရသတိထားကြည့်ရမယ်။ဓာတ်ရီကျွေးနိုင်မယ်ပေါ့နော်။ပြညာပေးလက်ကမ်းစာဆောင်လေးတွေပေါ့။အဲ့လိုသက်ဆိုင်ရာလည်းယောဂနဲ့ပတ်သက်တဲ့ဉာဏ်ကြားချက်ကလေးတွေကိုပေးထားလို့ရှိရင်ဒါကအများကြီးထောက်ကူပြုပါ။အဲ့ဒါကလည်းကျွန်တော်တို့ရဲ့ကျန်းမာရေးဥစ္စာပေါ့ဒီ record system ပေါ့နော်။ပတ်တမ်းမှတ်တာလေးတွေသူချစုစည်းထားလို့ရှိရင်လည်းထောက်ကူပြုရပါတော့
။ Okay ကျေးဇူးအများကြီးတင်ပါတယ်ဆရာ
women season တင်ဆက်တဲ့ကျမကြီးကနာကိုနားဆင်ခဲ့ကြရတာပါရှင်။တိုင်းရင်းသားဒေသတွေကသတင်းတွေကိုစူးစီးတင်ပြပေးနေတဲ့နေကြားဒေသသတင်းတောက်တွေရဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လင်းပေးဖို့ရှိပါတယ်။အခုကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ကြောက်စိမ့်ထုတ်လုပ်မှုကြောင့်ဒေါ်လာကလေးကျွဲတထူးတွေပေါ်ထွက်လာတယ်လို့စင်ရသားစေသမားဦးရီတိုးပွားလာတာဟာကျိန်စာတင်တယ်လို့ဖြစ်နေတဲ့အကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်ရှင်။
ကျင်းပြင်းတဲ့ကြောက်စိမ့်မြေမှာအစိုးရတပ်မ66ရဲ့လက်အောက်ခံတပ်တွေနဲ့ KIA တိုင်းရင်း6တို့အကြားမကြာမီကတိုက်ပွဲဖြစ်ပွားတဲ့အတွက်အရသာအချို့ထိခိုက်ဒဏ်ရာရကြောင်းသိရှိရပါတယ်။ဘုံခွဲတိုက်ခိုက်ခံရတဲ့ကြောက်စိမ့်ကုမ္ပဏီလည်းရှိပါတယ်။ကုမ္ပဏီလုံခြုံရေးအပါအဝင်ကြောက်စိမ့်မြေမှာလက်နက်ကင်အဖွဲ့အစည်းအတော်များများရှိပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းကြောက်စိမ့်သူတို့မြေပြိုလို့တိုက်ဆုံသူတရာကျော်ရှိမယ်လို့ကမှတ်ပါတယ်။ဒေါ်လာ900ကျော်ရင်းရင်တသိန်းကျော်အမြတ်ရနိုင်တာမို့ကြောက်စိမ့်လုပ်တဲ့ကုမ္ပဏီ900ကျော်ရှိကြောင်း သိရပါတယ်။ဒါကြောင့်ကြောက်စိမ့်လုတ်ွက်ကိုလက်နဲ့နဲ့ကာကွယ်နေကြတာဖြစ်ပါတယ်။နာမည်ကြီးသလောက်ပွင့်လင်းမြင်သာမှုအလွန်နည်းတဲ့လုပ်ငန်းဖြစ်ပါတယ်။စစ်တပ်ရဲ့ဥပိုင်ကုမ္ပဏီ၊ဒေသခံတိုင်ရင်းနဲ့ခရိုနီကုမ္ပဏီတွေပါဝင်နေတာမို့မြန်မာအစိုးရပါဝင်တဲ့ EITI ခေါ်တရားစတတ်ထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့လဲဘာမှတတ်နိုင်ဖို့မရပါဘူး။ဝတ်တပ်ဖွဲ့ကလည်းနာမည်အမျိုးမျိုးသုံးပြီးကြောက်စိမ့်လုပ်ငန်းမှာစီးပွားရှာနေပါတယ်။နိုင်ငံပိုင်နဲ့ပုဂ္ဂလိကပိုင်တွဲပြီးဖက်ဆက်လုပ်တဲ့ကြောက်စိမ့်လုပ်ငန်း300ကျော်ရှိတယ်လို့အရာဝတီသတင်းမှာဖော်ပြပါတယ်
။ဖားကန့်ကြောက်စိမ့်မြေကလောက်ွက်အကောင်းဆုံးကိုရသူတွေမှာဗိုလ်ချုပ်မှုကြီးတန်းရွှေနဲ့ဇနီးဒေါ်ကြံကြံရဲ့သားတူပါဝင်နေပုံကိုရှေးမတ်မာတော့ဖ်ကဖေဖော်ဝါရီလ16ရက်နေ့ထုတ်အရာဝတီသတင်းစာဆောင်မှာအသေးစိတ်ဖော်ပြထားပါတယ်။ကြောက်စိမ့်လောက်ွက်အကောင်းဆုံးနေရာကိုကျိုင်ကြောက်မြက်ကုမ္ပဏီကယူထားပါတယ်ဒီကုမ္ပဏီရဲ့ညွှန်ကြားရေးမှုတွေထဲမှာကျိုင်ဆန်းရွှေဆိုသူပါဝင်ပါတယ်နာမည်ကိုကြည့်တာနဲ့ဦးတန်းရွှေဒေါ်ကျိုင်ကျိုင်တို့ရဲ့တာမှန်သိတာပါတယ်ဗိုလ်ချုပ်မှုကြီးတန်းရွှေကြီးဆိုတော့ကျိုင်ကြောက်မြက်ကုမ္ပဏီဆိုပြီးကြောက်စိမ့်တွေကိုပြောင်ထုတ်နေရကစစ်အာဏာရှင်အနားယူသွားတဲ့အခါ Classic International ဆိုတဲ့အမည်ကိုပြောင်းလိုက်ပါတယ်ဒါပေမဲ့ကျိုင်ဆန်းရွှေကိုပိုင်ရှင်အဖြစ်မှတ်ပုံတင်ထားတယ်လို့ဖော်ပြထားပါတယ်
ကချင်ပြည်နယ်ကထွက်တဲ့ကြောက်စိမ့်အာလုံကြောင့်ရရနာပြပွဲမှာသာရောင်းရမယ်လို့1995ကြောင့်ရဥပဒေကပြဋ္ဌာန်းပြီးမဲ့မွန်ဂိုလန်ကယူနန်ကိုရောက်သွားကြတာများပါတယ်။မကြာမီကနေပြည်တော်မှာ73ရက်ကျင်းပသွားတဲ့ကြောင့်ရရနာအယောင်းပြပွဲမှာစုစုပေါင်းဒေါ်လာ3000ဘူးရောင်းရကြောင်းသိရပါတယ်။ဒါပေမဲ့ကြောက်စိမ့်ထွက်တဲ့ဓာတ်ဘုဟာနှစ်စဉ်ဒေါ်လာ5000နဲ့1000ကျားမှာရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။KIA ကခွဲထွက်သူဘူမူကြီးလဆောင်အောင်ဝါအုပ်စုဟာကြောက်စိတ်မောင်ခိုလုပ်ငန်းမှာနာမည်ကြီးပါတယ်။1994အပြည့်အခရစေးလုပ်ပြီးတဲ့နောက်ပိုင်းမှာစက်ကရိယာပစ္စည်းသုံးပြီးထုတ်ယူတဲ့အတွက်ကြောက်စိတ်လုပ်ငန်းကြီးထွားလာပြီးစစ်အာဏာရှင်အုပ်စုကလက်ဝကြီးအုပ်လာပါတယ
်။14ရာစုလောက်ကလေးကမြမကြောက်စိတ်ကိုတရုတ်ကမျက်စိကျခဲ့တာယနေ့အထိဖြစ်ပါတယ်။18ရာစုနှောင်းပိုင်းစင်ဖြူရှင်မင်းလက်ထက်တရုတ်မြမနေကြားစစ်ပွဲပြီးဆုံးသွားတာဟာယူနန်မြန်မာကုံသွယ်ရေးတိုးပွားစေတဲ့အကြောင်းရင်းဖြစ်ပါတယ်။အဲ့ဒီအချိန်ကစပြီးမြမကြောက်မြက်ယူနန်ကိုတင်ပို့ပြီးပိုးချီတတ်ထုအိုးခွက်နဲ့ရွှေငွေကိုတင်သွင်းပါတယ်။အဲ့ဒီခက်ကကားလမ်းမရှိတဲ့အတွက်လားပေါ်မှာကုံတင်ပြီးကုံချောင်းခရီးချမ်းမှာယူနန်သားတွေကုံသွယ်ကြပါတယ်။ကချင်ကိုကြောက်မြက်ပိုင်ရှင်အဖြစ်သတ်မှတ်ပြီးတရုတ်ကဆက်ဆံတာကိုဗမာမင်းကကန့်ကွက်တာမျိုးမရှိပါဘူး။ဒါပေမဲ့အခုခေတ်မှာတော့ကြောက်စိမ့်စည်းကွက်အလွန်ကြီးမားလာပြီးဝင်ငွေများတာမှုကြောက်စိမ့်မြင်နဲ့နေဆက်ကိုချုပ်ကင်နိုင်ရေးဟာအလွန်အရေးကြီးနေပုံရပါတယ
်တေယုစီဝါရေးတိုးတက်လေးလေးကြောက်စိမ့်စည်းကောင်းလေးလေးမှုဝေလူအားများတဲ့ဈေးကွက်ဖြစ်နေပါလေဒါကြောင့်ကချင်ပြည်နယ်ကြောက်စိမ့်မြင်မှာစခွက်လူပြီးတိုက်ကြခိုက်ကြဘုံခွဲကြနဲ့အချမ်းဖက်တာတွေအမြဲတမ်းလူလူဖြစ်ပွားနေပါလေဗမာကြောက်စိမ့်တင်သွင်းတာကိုအမေရိကန်အစိုးရက2008မှာဥပဒေပြဋ္ဌာန်းပြီးပိတ်ပင်ထားပြီးမြင်တရုတ်ပြည်ကကြောက်ပြန့်ဆိုင်နဲ့ပြတိုက်တိုင်းမှာကြောက်စိမ့်ရှိပါတယ်။ရှင်ချမ်းပြည်နယ်မှာလည်းကြောက်စိမ့်ထွက်ပြီးမြန်မာကြောက်စိမ့်ကိုတန်ဖို့အထားဆုံးဖြစ်ပါတယ်။အထုတွေလည်းအများကြီးရှိပါတယ်။စစ်အာဏာရှင်နဲ့ပလဲနံပါတ်တင်ပြီးဂရေကရာကျွေးဝတဲ့တထေးကြီးဖြစ်လာသူ40ကျော်ရှိပြီးလာမယ့်နှစ်အနည်းငယ်အတွင်း300လောက်အထိတိုးပွားလာနိုင်တယ်လို့ခန့်မှန်းကြပါတယ်။တထေးဥယျာဉ်တိုးပွားသလိုစင်ဟသာဥယျာဉ်လည်းအမြဲတမ်းတိုးပွားနေပါတယ်။ကြောက်စိတ်လုပ်ငန်းကအလုသမားအများအပြားဘိမ့်ပြူဆွဲပြီးဆေးသမားတွေဖြစ်ကုန်ပါလေ HIV ရောဂါဆိုအများဆုံးဖြစ်ပွားရာဒေသဖြစ်ပါတယ်ကြောက်စိတ်ထုတ်လုပ်မှုကြောင့်မြန်မာပြည်မှာဆင်းရဲချမ်းသာကွဲပြားမှုပုံမှုနဲ့ရှိုင်းလာပြီးဆေးဆွဲသူအလုသမားဥယျာဉ်များလာတာမှုကြောက်စိတ်ကျင်းစာများဖြစ်နေမလားလို့တွေးမိပါတယ်ခင်ဗျာ
ဟုတ်ကဲ့နဲ့ကိုကျော်သိန်းတို့တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။တိုင်းရင်သင်းလွာအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာတော့အခုလာမယ့်စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုသောရရှင်တွေကိုချုပ်တင်သိပေးပါရစေရှင
်။ဘရရှိမဖျားလူဝင်ပါလာမှာကျင်းပမဲ့ထူးထူးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ပြင်ဆင်လှုပ်ရှားမှုတွေမဲဆန္ဒအနေနဲ့ကုသလေလောင်းရွေးချယ်မှုတွေစတင်နေကြတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူထုရဲ့အမြင်လူထုရဲ့စိတ်ဝင်စားမှုဘယ်လောက်ရှိပါလဲ။အပြောင်းလဲတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲကနေပြီးတော့ဘာတွေလုပ်ပေးနိုင်မယ်လို့ပြည်သူလူထုကယုံကြည်အားထားမှုရှိကြပါလဲ။ တော်ရှင်တွေရဲ့အမြင်တော်ရှင်တွေရဲ့ယူဆကိုအထူးသိလိုပါတယ်ဒီလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဒီကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးပြောပြလိုတဲ့တော်ရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးဖို့ထားနိုင်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချိုတင်ပေးဖို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ်သတို့ရှင်တွေကိုကြိုဆိုပါရစေ
။သတို့ရှင်တွေချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA American တန်ရဲ့ကြာတာရင်းနှီးညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုကတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးဖို့အလှည့်ကြပါပြီရှင်။နေကြာဒေသသတင်းတောက်တွေကစူးစီးတင်ပြပေးထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရစစ်တပ်နဲ့ DKPA တို့ကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကရွာသား1000ကျော်ဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။စကိုင်းပြည်နယ်ကရေဘေးစင်ပြည်သူတွေအတွက်နိုင်ငံတော်သမ္မတတီးတန့်ရန်ပုံငွေကနေထောက်ပံ့လှူဒန်းခဲ့တဲ့ဆိုတာနဲ့စကိုင်းပြည်နယ်ကြောက်ဖြူမြို့နယ်မရေကျွန်းမှာတည်ဆောက်မဲ့ကြောက်မီးသွေးတပ်အားပေးဆက်ယုံစီမံကိန်းကိုဒေသခံတွေကနေကန့်ကွက်နေတဲ့အကြောင်းတွေကိုကြားသိရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်သွားမှာပါမြန်မာဆရာစစ်တပ်နဲ့ DKPA တို့အကြားဖြစ်ပွားနေဆဲတိုက်ပွဲကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကစစ်ဘေးရှောင်ရွာသား1000ကျော်ဟာနီးစပ်ရွာကျေးရွာကဘုံကြီးကျောင်းနဲ့ကော့ကရိတ်မြို့ပေါ်ကဘုံကြီးကျောင်းတွေမှာခိုလုံနေကြရပါတယ် DKPA ဌာနရှိရာနေရာနဲ့နီးစပ်ရာရွာတွေဖြစ်တဲ့ကောင်းမှုရွာစောဟဲရွာတစ်ဝါကျေးရွာကနီမူကျေးရွာကရွာသားတွေဟာရန်ကုတ်ကျေးရွာလှိုင်စင်းကျေးရွာနှုတ်ကြောင်ကျေးရွာတွေတွားပြီးခိုလုံနေရတဲ့အပြင်ကော့ကရိတ်မြို့ပေါ်ကဘုံကြီးကျောင်းတချို့တွေမှာလည်းတွားရောက်ခိုလုံနေကြရပါတယ်နှစ်ဖက်တိုက်ပွဲတွေကြောင်းရွာမပြတ်ရဲသေးတယ်လို့စာဝတ်နေရေးအခက်အခဲပြင်ကလေးတွေရဲ့ပညာရေးအပိုင်းမှာထိခိုက်လာနေတယ်လို့ထွက်ပြေးသိမ်းရှောင်နေရတဲ့ကောင်းမှုကျေးရွာရဲ့ဥက္ကဋ္ဌဇော်ဒီကောင်ကူကပြောပါတယ်ပြည်ခေတ်ဇူလိုင်လ၂ရက်နေ့ကစတင်ပြီးမြန်မာစစ်တပ်နဲ့ DKPA တပ်ဖွဲ့တို့အကြားနေ့စဉ်တိုက်ပွဲရှိနေတဲ့အတွက်နှစ်ဖက်ထိခိုက်ကြဆုံးမှုများရှိခဲ့တယ်လို့တိုက်ပွဲဖြစ်နေတဲ့ကျေးရွာကကျေးရွာသားတွေကလည်းစစ်ဘေးတိမ်းရှောင်နေကြရပါတယ်
ရခိုင်ပြည်နယ်မှာအကူအညီလိုအပ်နေတဲ့ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်တမတစည်းတမ်းရောင်းဝယ်ငွေကနေလူတန်းတဲ့ထောက်ပံ့ရေးပစ္စည်းတွေစစ်တွေမျိုးကိုရောက်ရှိလာပြီးဖြစ်ပါတယ်။ဇူလိုင်လ၁၂ရက်နေ့မှာရောက်ရှိလာတဲ့တမတလူတန်းတဲ့ထောက်ပံ့ပစ္စည်းတွေကိုပြည်ထောင်စုနယ်စပ်ရေးရာဝန်ကြီးဌာနအမြဲတမ်းတွန်းဝင်ဦးဆောင်ရွှေအောင်ကနေရခိုင်ပြည်နယ်အစိုးရအဖွဲ့ကိုအခမ်းအနားနဲ့လွှဲပြောင်းပေးအပ်ခဲ့ပါတယ်။အဲ့ဒီပစ္စည်းတွေကိုရေဘေးတန်ခံရတဲ့အန်တောင်ကုတ်တန်တွေပူရီတောင်စားတဲ့မြို့နယ်တွေကအကူအညီလိုအပ်နေတဲ့လူပေါင်း 9,000 ခန့်ကိုပေးအပ်သွားမှာဖြစ်ပါတယ်။ရခိုင်ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတော်တမတရဲ့ကြီးတန်ရန်ပုံဝင်ကြက်သန်းပေါင်း 3,000 ကျော်လူဒန်းထပ်တယ်လို့ရေဘေးကြောင့်ပြည့်စည်ဆုံးရှုံးမှုတွေအတွက်ကြက်ငွေ 3.16 ဘီလီယံတုံ့ပြတ်သွားမယ်လို့လည်းအစိုးရကတည်ဝင်ထုတ်ပြန်ထားပါတယ်
။လာမယ့်2015ပါတီစုံရွေးကောက်ပွဲမှာမွန်ပြည်သူတွေအနေနဲ့မွန်နိုင်ငံ၏ပါတီကိုမဲပေးဖို့မွန်လက်နက်ကိုင်အဖွဲ့ဖြစ်တဲ့မွန်ပြည်တစ်ပါတီကနေတိုက်တွန်းခဲ့ပါတယ်။ဇွန်လဒုတိယအပတ်ကထိုင်းမြန်မာနယ်စပ်ဖျားသုံးစုတေတာရှိမွန်ပြည်တစ်ပါတီနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေကိုရှင်းလင်းပြောကြားခဲ့တာပါလက်ရှိမွန်ပြည်နယ်မှာမွန်အမျိုးသားပါတီမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသမီးပါတီဆိုပြီးမွန်နိုင်ငံရေးပါတီတုံးခုထဲကမိမိနစ်တက်တဲ့ပါတီကိုမဲပေးဖို့ကိုလည်းမွန်ပြည်တစ်ခေါင်းဆောင်တွေကတိုက်တွန်းခဲ့ပါတယ်
ကယားပြည်နယ်ရှားတောမြို့နယ်မြောက်ပိုင်းဒေါ်ဝယ်ရောကျေးရွာကတောင်တူတွေရဲ့စိုက်ခင်းတဲ့ကိုကြက်တွေဝင်ရောက်ဖျက်ဆီးခဲ့လို့သီးနှံဆုံးရှုံးမှုပြဿနာတွေနဲ့တွေ့ကြုံနေကြရပါတယ်။တောင်တူပိုင်းပြောင်းတဲ့စပါးစိုက်ခင်းဧကနေရာချုပ်ဖျက်ဆီးခံခဲ့ရတာပါ။အခုလိုတောင်တူတွေရဲ့သီးနှံဆုံးရှုံးမှုဖြစ်ပွားတာကြောင့်နေနာမှုနေပန်းအောင်ကုန်ကျခဲ့တဲ့မျိုးစစ်တွေအတွက်ခြေထားတဲ့ငွေနဲ့ပြန်လျော်ပေးနိုင်အောင်စီစဉ်ထားတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးသေးရယ်ကပြောပါတယ်။မနေ့တုန်းကလည်းကြားပြည်နယ်လွယ်ကော်မြို့နယ်ထီဆက်ခါကျေးရွာဥစုရှိဒေါ်တဟေးရွာမှာလည်းပြောင်းခင်းတွေကိုကြက်တွေကနေဝင်ရောက်ဖျက်ဆီးခဲ့လို့တောင်လူတွေအခက်အခဲကြုံတွေ့ခဲ့ရပါတယ်
လာမယ့်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာချင်းနိုင်ငံရေးပါတီအချင်းချင်းထိရောက်စွာလက်တွဲဆောင်ရွက်နိုင်ရေးအတွက်ရွေးကောက်ပွဲဆိုင်ရာလက်တွဲဆောင်ရွက်ရေးမဟာဗျူဟာမူကျမ်းတရက်ရေးဆွဲခဲ့ပြီးဖြစ်ပါတယ်။ဒီမဟာဗျူဟာမူကျမ်းကို Gender and Development Initiative မြန်မာအဖွဲ့ကဒါရိုက်တာဆလိုက်အိုက်ဆက်ခင်နဲ့ချင်းနိုင်ငံရေးပါတီတခုချင်းစီမှအတွေ့အမှုတဦးစီပါဝင်သောမူကျမ်းရေးဆွဲရေးကော်မတီကနေရေးဆွဲခဲ့ကြတာဖြစ်ပါတယ်။အဆိုပါပူးပေါင်းဆောင်ရွက်ရေးမဟာပြူဟာမူကျန်းကိုတတိယအကြိမ်မြောက်ချင်းနိုင်ငံရေးပါတီများမျက်နှာစုံညီတွေ့ဆုံဆွေးနွေးပွဲမှာတင်ပြဆွေးနွေးပြီးအတည်ပြုကြမယ်လို့ဇလိုင်းအိုက်ဆက်ခင်ကပြောပါတယ်။ယခုလက်ရှိမှာချင်းနိုင်ငံရေးပါတီစုစုပေါင်း၁၁ခုရှိနေပြီးလာမယ့်ရွေးကောက်ပွဲအောင်နိုင်ရေးအတွက်ချင်းပါတီအချင်းချင်းလက်တွဲဆောင်ရွက်သွားဖို့လိုတယ်လို့လည်းဇလိုင်းအိုက်ဆက်ခင်ကပြောပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကကျေးရွာ54ရွာပါဝင်တဲ့ကြောက်ဖြူကျေးလက်ဖွင့်ဖြိုးရေးနှစ်ပတ်လည်အစည်းအဝေးကနေဒေသအတွင်းဖြစ်ပျက်နေတဲ့ကိစ္စရပ်တွေအပါအဝင်မရေကျွန်းမှတည်ဆောက်မဲ့ကြောက်မီသွေးဓာတ်အားပေးစက်ရုံစီမံကိန်းကိုအလိုမရှိကြောင်းဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။ဒီအကြောင်းတွေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒီဆွေးနွေးပွဲကနေမတိကျွမ်းမှာကြောက်မီသေးဆက်ရုံလျှဲစိုက်တဲ့အပစ်စီမံကိန်းကိုကန့်ကွက်ဖို့ဆုံးဖြတ်ခဲ့ကြတာနဲ့ပတ်သက်လို့ကြောက်ဖြူကြီးလာဒေသဖွံ့ဖြိုးရေးသံဥက္ကဋ္ဌကိုမောင်ရဲကအခုလိုပြောပါတယ
်။ဆက်ကြံကြံပြီးဆက်ရုံကနေပြီးတော့ခက်ချင်းနဲ့ဘက်ကဈေးနှုန်းချိုးကြရအောင်လို့ကျွန်တော်တို့လက်ခံနေဒါပေမဲ့တခြားတစ်ဖက်မှာဆက်ကြံကြံကနေစုံထုံလိုက်မယ်ဒီဖို့ကျိုးပေါ့နော်အဝေးကြီးကြီးကျွန်တော်တို့လူ့ဖို့ဖြစ်ပြီးတော့အဲ့ဒီအဆိုးကြီးနဲ့ပတ်သက်လာမယ်ဒီရောကဘယ်တစ်ခုဖြစ်လာလို့ဆိုရင်ဒီကောင်မှကျွန်တော်တို့နိုင်ငံမှာလည်းလည်းကအသေးအားလူတွေအခက်မဲ့အသေးအားကြောက်လို့မရှိတဲ့အတွက်ကျွန်တော်တို့ဒီနေ့ဆိုတာလည်းရမယ်မိသားတဲ့ဆိုးရွားမှုတွေကပုံမြင့်တယ်အောင်လောက်အောင်ကျွန်တော်တို့အားရုံအဓိကထားတဲ့ကြောင့်ကျွန်တော်မလို့ရှင်ဘူးပေါ့ဗျာ။
ကျမသိဆိုင်ုံတိဆောက်ပြီးဖြစ်ပေါ်လာမဲ့ဘေးထွက်ဆိုးကျိုးတွေကိုဒေသခံတွေစုရင်နေကြတယ်လို့လူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေသူတို့ဖြစ်တဲ့မတိကျွန်းဒေသခံကိုထွန့်ကျေကအခုလိုပြောပါတယ
်။အဲ့ဒီကျွန်းဒီလိုင်းနဲ့ပြောနော်ဒီဆက်ကျွန်းချောင်းမှာရှိရမော်လည်းဒီမတိကျွန်းရှိရပြီးတော့ကြောက်ပြူရှိရပြီးတော့ဒီဘက်မှာမြို့ချောင်းကျွန်းလို့ရှိရပြီးတော့ကမိတုကျောင်းနဲ့စမင်းနဲ့ပတ်ဝန်းကျင်မှာအဲ့မှာဂျွာနဲ့ဖြစ်တူရရှိရအဲ့ဂျွာကလည်းအဲ့ကျောင်းကျောင်းကလည်းဒီကနေ့ရှိလိုက်ကြတယ်ဆိုဒီချောင်းတော့မြေရဲ့လူတွေရဲ့အမှန်ကျမ်းမှာဘဝရယ်အကောင်ကျင်းရတော့မှာပေါ့နော်တစ်ခေါက်ကနောက်တစ်ခေါက်ကကျတော့အဲ့ဂျွာကလည်းရလေအကြောင်းကြီးကျေရရဖက်လာတဲ့ဒီခွေးရေတန်းငယ်ကိုတခြားအန်တက်တူဖြစ်နေတဲ့အရာတွေကြောင့်ဒီဒီရဲ့အကောင်လုံးကဒီပေါင်းဝင်တစ်ခုကမြေရကြွန့်ခွာရမယ်ဒီလိုဒီလက်ခံလည်းကြောက်နေရတယ်လေ
ကျောင်းမွေးသေးစာရုံတွေဟာပိထွတ်ဆိုးကျိုးတွေမြောက်ပြတဲ့အတွက်နိုင်ငံတကာမှာချွတ်ချက်နေတဲ့အချိန်မှာသဘာဝတန်ခွေအမြတ်ပြတ်ထွက်တဲ့ရခိုင်ပြည်နယ်မှာကျောင်းမွေးသေးစာရုံတွေပြီးလဲဆဲမိပေးမယ်ဆိုတာကိုလုံးဝလက်ခံနိုင်စရာမရှိဘူးလို့လည်းကိုထွန့်ကျေကဆိုပါတယ်ကျောက်ဖြူဒေသမှာကျောင်းမွေးသေးစာရုံတွေပြီးလဲဆဲမိပေးဖို့ဆွေရကစီစိုက်လာတဲ့အပေါ်မှာပညာရှင်တွေကလည်းသုံးသပ်မှုတွေအမျိုးမျိုးရှိနေတယ်လို့ကိုမောင်အေးကအခုလိုစပြောပါတယ
်ကျွန်တော်တို့ဒီကောင်မှရှိတဲ့ဒီကြောင့်ဒီနဲ့ဆက်သက်တဲ့ပညာရှင်တွေကတော့ကျွန်တော်ရခိုင်ဒေသမှာအဓိကအရင်းကြီးဆက်သွားမနေသေးဘူးဒေသရတဲ့မိမလုံးလုံးလောက်ပြင်းလို့ရတယ်တစ်ခါမှဒီဓမ္မကြီးအလယ်ပိုင်းမှာသမုရှိလို့ရှိရင်ဘာလို့လဲသူကဒေသပိုင်းနဲ့အများကြီးလောက်ဒီနေရာတွေမှာကျတော့ဘာလို့မဟုတ်ပဲလဲရခိုင်မှာအားကြောင့်လာလို့ရမလဲဆိုတဲ့ဟာတွေအများကြီးဝေဖန်ဆက်တဲ့အကြံတွေထွက်လာတော့
ကျောင်းမွေးသေးဆုံးတရားပဲစီမံကိန်းကိုကြောက်ဖြူမြို့နယ်အလေတင်ကျေးရွာနေ့မှာတည်ဆောက်မှာဖြစ်တယ်လို့စီမံကိန်းအတွက်ကုန်ကျစရိတ်အမေရိကန်ဒေါ်လာ12,500ခန့်ကိုကိုရီးယားဒေဝူအင်တာနက်ရှင်နယ်ကော်ပိုရေးရှင်းနဲ့အနာဂျီကုမ္ပဏီလီမိတက်တို့ကအကျို့တူပူးပေါင်းထိဝံပြီးအေဒီဆက်ယုံကလဲဆိုင်မီကာဝတ်1300ကျော်ထုတ်လုပ်ပြီးပြည်တွင်းမှာအသုံးပြုသွားမှာဖြစ်ပါတယ်
ဆက်ပြီးတော့ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်အတွင်းကအဖျိုင်းနဲ့တပ်ထုတူးဖို့ရေးစီမံကိန်းကိုရက်ဆိုင်ပေးဖို့အတွက်ဒေသခံတွေကနေသမရဦးသိန်းစိန်ကိုစတင်ဖို့ပြင်ဆင်နေကြပါတယ်ကရင်မျိုးသားစီယုံ KNU ရဲ့သဘောတူခွင့်ပြုချက်နဲ့လုပ်တဲ့ဒီစီမံကိန်းအပေါ်မှာဒေသခံတွေကဘာလို့သဘောမတူကြတာလဲဆိုတာကိုနန်းဝေဖြိုးစာကနေအခုလိုစူးစီးတင်ဆက်ထားပါတယ
်စီမံကိန်းကိုရပ်ဆိုင်ပေးဖို့လူတော်ကိုစတင်ထားပြီဖြစ်ပြီးအခုအခါမှာတော့သမန္တဦးသိစိတ်စီကိုစတင်ဖို့ကြိုးစားနေတယ်လို့ဒေသခံတယောက်ကပြောပါတယ်
ကိုလွတ်တော်မှာတော့သူကရှင်မလည်းတင်ပြီးပြီ။နောက်ပဒစီလည်းတင်မယ်နဲ့သူတို့စီစီနေတော့မယ်။ကိုမနီပဲချတော့ဘာမှမပြောနဲ့သူတို့လုံနေတာပဲ။သူကတူးနေပြီ
။ဘကိုးတိုင်းဒေသကြီးကြောက်ကြီးမြို့နယ်အတွင်းကအဖျက်နဲ့တတုတူဖို့ဖို့စီမံကိန်းလုပ်နေတဲ့နေရာမှာဒိတ်ထားတဲ့ဒေသခံမြေက9000ကျော်ဟာရုပ်ကြီးမရှိတဲ့အပြင်ပွင့်လင်းမြေသားစွာမလုပ်တဲ့အတွက်ဒေသခံဘက်ကနှိနာမှုရှိတယ်လို့ဒေသဖွံ့ဖြိုးရေးတာဝန်ခံဖြစ်တဲ့နော်တပီးသားကပြောပါတယ်
။သူကဆဲမချီအချိုင်နဲ့တတုတူးမယ်လေ။တတုတူးတဲ့အပြင်တက်ဆက်ဆက်ရောက်မှာထောက်မှာနော်။ဒီရေအားလျက်စေးလဲလုံမှာအဲ့နေရာမှာဒီ1,3124ကလက်ရှိကဘာပေးထားလဲလည်းမသိဘူးဒါပေမဲ့ကျမတို့ဒီနိုင်ငံတော်အစိုးရကနေပြီးသူတို့စမ်းသပ်ခွင့်ပဲပေးထားတယ်။ KNU ကလည်းဘယ်လိုပုံစံပေးထားလဲကျမတို့မသိဘူးဘို့မေးချင်တဲ့ဘို့ကတိရ1500ပဲတည်ရဲတဲ့။
ီးရတန်းတာပဲတဲ့သတင်းမှချတာလည်းသူတို့ဘာမှမသိရဘူးသူကမပေါ်ပြထားတယ်သူတို့ဆက်ကြောတဲ့မှာအိကမပေါ်ပြထားဘူ
းဒီအချက်လက်တွေကိုမန်နေဂျာကထုတ်ပြတဲ့စာချုပ်ထဲမှာတွေးခရတာလို့နော်တပီတာကပြောပါတယ်အဒီစီမန်ကရဲ့အတွက်ကွန်မြူနီတွေကို KNU ဘက်ကဝင်ရောက်ခွင့်ပေးတဲ့အတွက်လက်ရှိအချိန်မှာ KNU နဲ့ဒေသခံတွေကြားသဘောထားကွဲလွဲမှုတွေရှိလာနေပါတယ်ဒေသခံတွေကလူတော်နဲ့သမန္တအပြင် KNU ဘဟုကိုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တင်ပြသွားဖို့ရှိတယ်လို့လည်းသူကဆက်လက်ပြောပါတယ်ဒါပေမဲ့ KNU ဘို့တိတော်တောင်ဝန်ခံဘဒုံမန်းဘထုံကတော့အဲ့ဒီကိစ္စကိုသူတို့အသေးချာမသိဘူးလို့ပြောပါတယ်
။ကိုလို့လည်းဒီဘာဘာမသိဘူး။အဲ့ဒါတိတော်နဲ့နေတာတော့မသိဘူး။တိတော်နဲ့နေဆိုတော့ချုပ်ပိုင်းရတော့သူတို့အကြောင်းကြားတာရှိရတယ်။သူတို့နေနေမဟုတ်တော့ဒီမှာအကြောင်းကြားတာရှိတော့မသိရဘူးလို့ပြောတာ
။အခုလာရောက်လောက်ကန်နေတဲ့စီမံကိန်းဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်လောကသဘောမတူဘူးလို့လည်းစတဲ့ကြေးရတဲ့တခါတူကလည်းပြောပါတယ်
။ကောင်းမနေကဒီလိုလိုလေးအစ်မမပြေဝဲနဲ့သူ့လိုလိုပဲလောက်သွားတယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်ဖုတ်မပြေနိုင်ဘူး
ခုလိုတာတုတူဖို့တဲ့ကိစ္စမှာဒေသခံတွေကမလို့လာတဲ့အတွက်ပြီးခဲ့တဲ့ဇွန်လ9ရက်နေ့မှာစူတောင်ပွဲတရားကိုလည်းပြုလုပ်ခဲ့ကြပါတယ
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
မြန်မာအစိုးရစစ်တပ်နဲ့ DKPA တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကရွာသားတထောင်ကျော်ဟာနီးစပ်ရာကျေးရွာကဘုံကြီးကျောင်းနဲ့ကော့ကရိတ်မြို့ဘာကဘုံကြီးကျောင်းတွေမှာစစ်ပေးတိမ်းရှောင်နေကြရပါတယ်။ရခိုင်ပြည်နယ်ကရေပေးတင့်ပြည်သူတွေအတွက်နိုင်ငံတော်ဓမ္မဒတီးတန့်ရန်ပုံငွေကနေလှူဒါန်းနဲ့ထောက်ပံ့ရေးပစ္စည်းတွေကိုရခိုင်ပြည်နယ်အစိုးရထံလွှဲပြောင်းပေးအပ်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။နေကြာဒေသသတင်းတောက်တွေစုစည်းတင်ပြတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီစီစဉ်တဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းနဲ့သတင်းဆောင်မတွေကို VOA Internet Website လိပ်စာ burmese.voanews.com မှာပြန်လည်နားဆင်နိုင်တယ်လို့ထိပ်တန်းသတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ချင်း။ထုတ်လွှင့်နေတဲ့အချိန်မှာတပြိုင်တည်းဓာတ်ရိုက်နားဆင်ခြင်းနဲ့ဆိုရင်လေဒီ website စာမျက်နှာရဲ့ညာဘက်အပေါ်ပိုင်းမှာဓာတ်ရိုက်လွှင့်ချိန်နားဆင်ရဆိုတဲ့နေရာကိုနှိပ်ပြီးတော့နားဆင်လို့ရပါတယ်ရှင်။ VOA American တန်ရဲ့ကြာတာပြင်းညအစီအစဉ်တွေကိုနားဆင်နေကြတာပါ။မနေ့ပြန်မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့ line kilometer 32 40 49နဲ့50တို့ကနေဖန်ယူနားဆင်လို့ရပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်လင်းကတလက်ကြီးညာပေးပါဦးမယ်ရှင
်။ယူရိုနိုင်ငံအနေနဲ့နျူကလ িয়ার နဲ့မထုတ်လုပ်နိုင်အောင်ရည်ရွယ်ပြီးနိုင်ငံတကာနဲ့သဘောတူညီချက်ရယူခဲ့တဲ့ပေါ်အစ္စရေးနဲ့ဆော်ယီနိုင်ငံတွေကစိုးရိမ်နေတာလေးတတရရစီဖို့အမေရိကန်နဲ့ဗြိတိန်ထိပ်တန်းတန်တမန်တွေကြိုးစားနေပါတယ်။ UN နဲ့သဘောတူညီချက်ဟာသမိုင်းဝင်အမတ်ကူလို့ပြောဆိုထားတဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူးနဲ့တွေ့ဆုံမှုပရိရှားနိုင်ငံဂျာယီဝန်ကြီးကတော့အစ္စရေးနိုင်ငံမှာရောက်ရှိနေပါတယ်။ခရီးနိုင်ငံမှာတင်းကျပ်တဲ့ဗန္ဒာရေးအစီအစဉ်တွေအတွက်ဥပဒေပြုအမတ်တွေဒီကနေ့စောပိုင်းအတည်ပြုခဲ့ပြီးနောက်မှာပဲဥရောပဗန္ဒာရေးဝန်ကြီးတွေလည်းအရေးပေါ်အကူအညီပေးရေးတယ်လီဖုန်းကတစ်ဆင့်ဆွေးနွေးနေပါတယ်။ခရီးနိုင်ငံရဲ့ကျွေးရှင်တွေကအရေးပေါ်အကူအညီပေးရပြီးအပြန်အလှန်အနေနဲ့တောင်းဆိုထားတဲ့ဗန္ဒာရေးပြုရင်ပြောင်းလဲမှုတွေကိုတော့ဒီကနေ့စောပိုင်းမှာပဲဂရိစ်တော်ရဲမှာအတည်ပြုခဲ့တာပါ။ဆွစ်ဇာလန်နိုင်ငံမှာဖမ်းဆီးထားတဲ့ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA ထိပ်တန်းအရာရှိ9ယောက်ထဲကတယောက်ကိုအားရလိုက်စားမှုနဲ့အမှုရင်ဆိုင်မှုအမေရိကန်ကိုလွှတ်ပြောင်းပေးလိုက်တဲ့အကြောင်းဆွစ်ဇာလန်အာဏာပိုင်ကပြောပါတယ်။မနေ့ကပဲလွှတ်ပြောင်းပေးလိုက်တာလို့ဆွစ်ဇာလန်တရားရေးဌာနကပြောဆိုခဲ့ပေမဲ့လွှတ်ပြောင်းပေးလိုက်တဲ့သူကဘယ်သူလဲဆိုတာကိုတော့ပြောဆိုတာမျိုးမရှိပါဘူး။ဆိုမာလီယာနိုင်ငံတောင်ပိုင်းမှာဝေထင်းဒုံးလေးရင်နဲ့တက်ခတ်မှုကြောင့်အဲခါတဲ့စစ်သွေးကြွရည်နဲ့ဆက်နွယ်တဲ့အဲရှာဘက်အဖွဲ့ကထိတ်တန်းကောင်းဆောင်အများပြပါဝင်အဖွဲ့ဝင်30လောက်တည်ဆုံသွားတယ်လို့ကင်ညာနိုင်ငံတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ဂီလိုဒေသဘာဒီယာမြို့အနီးမနေ့နောက်ပိုင်းမှာအမေရိကန်ကဒုံးလေးရင်နဲ့တက်ခတ်ခဲ့တယ်ဆိုပြီးဆိုမာလီယာနိုင်ငံကသတင်းတွေမှာဖော်ပြနေတာတွေကိုတော့အမေရိကန်စစ်တပ်ကတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူး။တည်ဆုံသူတွေထဲမှာတော့အဲရှာဘက်အဖွဲ့ရဲ့ထိတ်တန်းကောင်းဆောင်နေဖြစ်တဲ့ဂျမာတီရာနဲ့အစ်စမဲဂျပတ်တို့လည်းပါဝင်နေတဲ့အကြောင်းကင်ညာပြင်ကြားရေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လုံးကြီးညာခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုကောင်းထက်ဖြစ်ပြီးစပိုင်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်မခင်ဗျူထွေးပါရှင်။ View American တန်ရဲ့ကြာတာပရင်းညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 32 25 50နဲ့အစောပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့လိုင်းနိုမီတာ190 kHz 1500ကနေအသံလွှင့်ခဲ့တာပါ။သောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းသာရှင်လန်းကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.